to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ17ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925/32နဲ့ဆိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညပိုင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
မင်္ဂလာညချမ်းပါရှင်ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်နဲ့ကျမနင်္ဂလာလို့ပြောပြမှာပါလူ190ကျော်တိတ်ဆုံးခဲ့တဲ့ယူကရိန်းခီးတဲ့တင်လေရင်ကိုပစ်ချခဲ့တဲ့လုပ်ငန်းနဲ့ပတ်သက်ပြီးတော့အီရန်ဘက်ကအပြည့်အဝဝန်ခံတောင်းမှာဖို့ယူကရိန်းသမ္မတကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်အမေရိကန်ပြည်ထောင်စုကိုခီးသွားလာခွင့်ပိတ်ပင်တဲ့နိုင်ငံစီရင်ကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်ဒီရောကစဉ်းစားနေပါတယ်တိုင်ဝမ်နိုင်ငံမှာတော့ဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမဲရလတွေရည်တွယ်နေတာမှာလက်ရှိသမ္မတစိုက်အင်ဝမ်ကထောက်ခံမဲ60နဲ့ရှေ့ကပြင်းနေပါတယ်ဒီလိုထိတ်တန့်ရသတင်းတွေကိုကြားမှာပါမဆုံးမ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောရရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတော်တွေမှာတော့စည်ရေးပရိပခတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာမင်းပြားမြို့နယ်ကနေမြေပုံမြို့နယ်ကိုနေအိမ်ကိုပြန်လာတဲ့မိသားစုတစုကိုစစ်တပ်ကနေတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်6လအရွယ်ကလေးငယ်တိတ်ဆုံးခဲ့ရပါတယ
်သူတို့မင်းသားစုကဒီမင်းပြားကနေပြီးမြို့ကကြည့်ပါတော့လာတယ်အဲဒီကလက်မှာဒီတိတ်မလို့ကနေပြီးသူတို့လေကိုတနက်နဲ့ပြစ်တယ်အဲဒီမှာကလေးကိုမှန်တော့တာ
ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့တက်မတော်ဘက်ကတော့ငင်းဆန်ထားပါတယ်ဒီသတင်းအပြည့်စုံမကြခင်နားဆင်ရပါမယ်။နောက်ပြည်ဝင်ခွင့်ဗီဇာတစိမ့်တူနှိပ်ထားတဲ့နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတဲ့လူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသား26ဦးထိုင်းနဲ့အာဏာပိုင်တွေဘက်ကဖမ်းဆီးမိပါတယ်။စနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြတို့တဲ့အစီအစဉ်မှာတော့မြန်မာနိုင်ငံကတိုင်းရင်းဒေသတွေကအဖြစ်အပျက်အစုံတွေကိုနားဆင်ရဖို့ရှိပါတယ်။စနေညတိုင်းလေလိုက်ဆွေးနွေးကန်ကိုလည်းတင်ဆက်ပေးမှာပါ။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ယူကရိန်းခီးတဲ့တင်လေရင်ကိုတီဟီရန်မြို့အပြင်ထက်မှအီရန်စစ်တပ်ကမာရင်ပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံလိုက်ပါတယ်။ဒီဖြစ်ရကြောင်းလေရင်ပေါ်ပါလူ196ဆလုံးသေဆုံးခဲ့တာပါ။အီရန်အစိုးရပိုင်းသတင်းဌာနကဖော်ပြခဲ့တဲ့အီရန်သမ္မတဟာဆန်ရိုဟာနီရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ပြည်ထောင်စုကချင်းချောက်တဲ့လုပ်ရက်တွေလုပ်နေတာကြောင်းအီရန်တော်လောင်ရေးတည်ဆောင်တပ်ကအခုလိုအမာရင်လုပ်မိသွားတာပါဆိုပြီးတော့အပြစ်တင်ပြောဆိုထားပါတယ်။အီရန်တပ်မိုးကတ်ဆမ်ဆူလေမနီကိုတုတ်တင်တပ်ဖြတ်ပြီးတော့အီရန်ရဲ့အချုပ်အခြာအာဏာကိုပါအမေရိကန်ကချင်းချောက်ရင်ဆိုင်နေတဲ့အချိန်မှာကိုတိုင်းမီကိုအပြည့်အဝကာကွယ်ဖို့ပြင်ဆင်ထားတဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်ရဲ့ကြီးမားတဲ့မာရင်လှုပ်ဆောင်မှုကြောင့်အပြစ်မဲ့ပြည်သူတွေတိတ်ဆုံးခဲ့ရပါတယ်လို့သမ္မတရိုဟာနီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒီလိုအီရန်ကယူကရိန်းခီးတဲ့တင်လေရင်ကိုပစ်ချခဲ့တဲ့လောရနဲ့ပတ်သက်ပြီးအီရန်ဘက်ကအပြည့်အဝဝန်ခံမှုမျှော်လင့်ပါတယ်လို့လည်းယူကရိန်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ယူကရိန်းလေရင်ကိုပစ်ချခဲ့ပါတယ်လို့အီရန်ကဝန်ခံပေမဲ့လည်းသူတို့မှာအပြစ်ရှိကြောင်းအပြည့်အဝဝန်ခံမှုလိုတယ်လို့သမ္မတဗလာဒီမီယာဇလန်စကီးကဒီကနေ့ပဲကြေညာချက်ထုတ်တာပါ။ဒီလိုရက်အတွက်အသံဝန်ရှိသူတွေကိုတရားရင်ဆိုင်စေဖို့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေအပြည့်အဝလုပ်ခွင့်ပေးဖို့အလောင်းတွေနေရာပြန်ပို့ဖို့ရောကြီးပေးဖို့နဲ့တန်တမာရေးနီလာငန်းနဲ့တဆင့်တရားဝင်တောင်းပန်ဖို့မျှော်လင့်ပါတယ်လို့လည်းကြေညာချက်မှာပြောထားပါတယ်။အီရန်ကိုရောက်နေတဲ့ယူကရိန်းဆိုင်ရာကျွမ်းကျင်သူတွေကိုတော့အီရန်ကအပြည့်အဝပူပေါင်းကူညီနေပြီးအခင်ဖြစ်တဲ့နေရာကိုသွားခွင့်ပေးတယ်လို့လေရင်ပြန်နှံ့မှုမတတ်နိုင်ကိရိယာကိုပါပေးထားပါတယ်။လေရင်မုန်းနဲ့လေဆိပ်ထိန်းချုပ်ရေးစခန်းကတာဝန်ရှိသူတွေအပြန်အလှန်ပြောဆိုထားတဲ့မတ်တမ်းတွေကိုအီရန်ရောက်နေတဲ့သူ့အဖွဲ့တွေရထားပါပြီလို့လည်းယူကရိန်းနိုင်ငံခြားရေးဝန်ကြီးလာဒီပိုရစ်ကိုကပြောပါတယ်။လေရင်ပြတ်ကျတိတ်ဆုံသွားခဲ့တဲ့သူတွေထဲမှာကနေဒါနိုင်ငံအများပြပါဝင်ပြီးတော့ကနေဒါဝန်ကြီးချုပ် Justin Trudeau ကတော့တိတ်ဆုံသွားသူတွေရဲ့မိသားစုနဲ့အတွက်ပွင့်လင်းမြင်သာပြီးတရားသဖြင့်ဖြစ်အောင်လှုပ်ကန်ပေးဖို့တောင်းဆိုထားတာပါ။ယူကရိန်းခီးတဲ့တဲ့လေရင်ကိုမာယွင်းပြစ်ချမိကြောင်းဒီကနေ့ပဲဝန်ခံလိုက်တဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်လေကြောင်းဆိုင်ရာတပ်မကြီးကတော့ဒီဖြစ်ရတဲ့ပတ်သက်လို့လုံးဝတာဝန်ခံကြောင်းနဲ့ဘယ်လိုအပြစ်မျိုးကိုမဆိုခံယူဖို့အစဉ်နဲ့ရှိပါတယ်လို့အီရန်နိုင်ငံပိုင်ရုပ်သံကလည်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုကခီးသွားလာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီးရင်ကိုနောက်ထပ်တိုးသွားဖို့အတွက်အမေရိကန်သမ္မတအင်မီတော်ကစဉ်းစားနေပါတယ်။အမေရိကန်မှာအခုနှစ်ရွေးကောက်ပွဲချင်ပါဖို့ရှိနေတာကြောင့်သမ္မတထရမ့်ကလူမှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေပေါ်တဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့ကြားမှာပဲအင်မီတော်ဘက်ကအခုလိုစဉ်းစားလာနေတာဖြစ်ပါတယ်။သမ္မတထရမ့်က2019ခုနှစ်ကဒီအမေရိကန်ပြည်ထောင်စုကခီးသွားလာခွင့်ပိတ်ပင်လိုက်တဲ့နိုင်ငံတွေစီးရင်ထုတ်ပြန်လိုက်တဲ့သမ္မတရဲ့အုပ်ချုပ်ရေးမိန့်ထုတ်ပြန်တဲ့3နှစ်ပြည့်ချိန်မှာပဲဒီစီဇန်နဲ့ပတ်သက်ပြီးတော့ကြမ်းရည်ဆွဲထားတဲ့စာဆောင်ဟာအင်မီရော့အတွင်းမှာပြန့်နေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ကိုခီးသွွာလာခွင့်ပိတ်ပင်တဲ့နိုင်ငံတွေစီးနေမှာဘယ်နိုင်ငံတွေပါလဲဆိုတာကိုတော့မတွေ့ရပဲဖြတ်ထားတယ်လို့အမင်းဖော်လိုသူနှူးက AB သတင်းဌာနကိုပြောပါတယ်။ဒါပြင်တကယ်လို့အဲ့လိုပိတ်ပင်ခဲ့မယ်ဆိုရင်ဘယ်နိုင်ငံပါမယ်ဆိုတာကိုလည်းသိချမသိရသေးဘူးလို့ပြောပါတယ်။ဒါပေမဲ့လည်းမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံတော့ပါမယ်လို့ဆိုပါပုဂ္ဂိုလ်နှူးကပြောပါတယ်။အခုနောက်ဆုံးခီးသွွာလာခွင့်ပိတ်ပင်ခံထားတဲ့နိုင်ငံတွေကတော့မွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေဖြစ်ကြတဲ့ Iran, Libya, Somalia, Syria, and Yemen, and if you are thrown at to Venezuela and North Korea, and Anganile, Power Napibari.
Japan and Gatuya, Gongtin, Timoria, Longyong Yetu, Yijang Dalamusaya, Taulamet, Lienigo, Pasham, Pilegrin, Uma Pilegrin, Data Repet, Dignit, People, Silukabare, Japan and Gatompet, Nahamu, Chisai, Japan, Yijang, Kakoye, Lida, GMSTF Gane, P3C, Lienesin, Turkwa, Yanakara, Pipiro, She Levanga, Yijang Dalamurigo, January, Nesayanigani Sapiro, Kinle, Taulan Tomaba, Japan and Gatu, Longasi, Shise, Yakanong Jo, Tidigani, Pietan Laraba, February, ဖေဗူလာနောက်ပိုင်းမှာလုံမဲ့ရေချောင်းဒေါ်လာမှုဆိုင်ရာစစ်စင်ရေးတွေမှာပူပေါင်းပါဝင်မဲ့ဂျပန်ရဲ့ဖြတ်တင်မော်ဒဇင်ကိုလည်းနှောက်လာဆက်မှာအရှိအလက်ပိုင်းဒေသကိုစီလိုဖို့ရှိပါတယ်။အဲ့ဒီစစ်စင်ရေးတွေအတွက်ဂျပန်လေတပ်ဖွဲ့ဝင်၂၆၀ကိုလည်းစီလိုမှာဖြစ်ပါတယ်။ဒီကရက်နဲ့ဇွန်လတဲ့ဂျပန်ရင်းနှီးတင်တဲ့မော်အိုမန်ပင်လယ်ကွေ့တွေမှာတကယ်ခံရရပါဂျပန်ရင်းန
ော့ချပြီးလှုပ်ဆောင်ခွင့်ပြုဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။ဇီးရီးယားနိုင်ငံကိုအကူအညီပေးလုပ်ငန်းတွေတက်တမ်းမကုန်ခင်နိုင်ပြည်ပိုင်းလူမှပဲမဲခွဲပြီးတော့ဆုံးဖြတ်ချက်တရက်ကိုချမှတ်ခဲ့ကြတာဖြစ်ပါတယ်။ဇီးရီးယားနိုင်ငံကိုပေးနေတဲ့အကူအညီတွေကိုနယ်စပ်ဂိတ်၄ခုကနေပေးနေတာအစားနှစ်ခုကနေပဲပေးပြီးအချိန်ကာလကိုလည်းတစ်နှစ်အစား6လပဲပေးဖို့ရုရှားနိုင်ငံဘက်ကအဆိုပြုချက်ကိုလက်ခံလိုက်ကြပါတယ်။ဂျန်နယ်လုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတော့တစ်နှစ်ကြိုးပမ်းခဲ့ကြတာဖြစ်ပါတယ်။ကုလသမဂ္ဂနဲ့သူ့ရဲ့မိဖက်ဖွဲ့စည်းတွေဟာ2014ကစပြီးတော့ဆီးရီးယားနိုင်ငံတွင်အကူအညီတွေလိုအပ်နေတဲ့လူ၄သန်းလောက်အတွက်အကူအညီတွေကိုဆီးရီးယားနယ်စပ်ဂိတ်တီအများပြားကိုတုံးပြီးတော့ပို့ဆောင်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆီးရီးယားသမ္မတဘရှားအာဆတ်အစိုးရကတော့နောက်ဆုံးကြံနေတဲ့သဘုံတွေရဲ့အမှန်ကန်တဲ့မြေတွေကိုရှင်းလင်းဖို့လုပ်နေတာကြောင့်အကူအညီတွေနောက်ထပ်ဆက်မပေးဖို့လိုလားနေတာပါ။ရုရှားကတော့ဆီးရီးယားနဲ့အီရတ်နယ်စပ်ကယာယူဗီယာဒီနယ်စပ်ဂိတ်နဲ့အခုနောက်ပိုင်းတိတ်မတုံးတော့တဲ့ဂျော်ဒန်နဲ့ဆီးရီးယားနယ်စပ်ဂိတ်တွေကိုပိတ်ပစ်ဖို့အဆိုပြုခဲ့တာဖြစ်ပါတယ်။တူရကီကနေဆီးရီးယားနိုင်ငံနောက်မြောက်ပိုင်းကိုသွားတဲ့နယ်စပ်ဂိတ်တစ်ခုကိုတော့ဆက်ပြီးတော့ဖွင့်ဆောင်မှာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5ကီလိုမီတာ19ကီလိုဟတ်ဇ်1553ညာ5ကီလိုမီတာ25ကီလိုဟတ်ဇ်1.83 ညာ5လမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ5လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တန့်ရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တာဝန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ရွေးကောက်ပွဲမဲရလတ်တွေရေးတွက်နေတာမှာလက်ရှိသမရစိုက်အင်ဝမ်ကထောက်ခံမဲ60ရက်ခိုင်နှုန်းနဲ့ရှေ့ကပြေးနေပါတယ်။တရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုစန့်ကျင်တဲ့လက်ရှိသမရစိုက်အင်ဝမ်ဒုတိယသမရတက်တန်အတွက်ရွေးခံရမလားဆိုတာမကြခင်သိရတော့မှာပါ။ဒီကနေ့စနေနေ့ဒေသစံတော်ချိန်ညနေ၄နာရီမှာမဲယုံပယ်လိုက်တဲ့အချိန်ကစပြီးတော့မဲစီရင်တွေကိုရေးတွက်နေတာဖြစ်ပြီးဒီကနေ့ညနေခင်းမှာပဲမဲရလတ်တွေတည်ရမယ်လို့မျှော်လင့်ရပါတယ်။သမရစိုက်ရဲ့အကြီးအကဲပြိုင်ဖက်အမျိုးသားရေးဝါဒီပါတီကဟန်ကျူယူကတော့မဲရလတ်40ရက်ခိုင်နှုန်းလုံးနဲ့ဒုတိယနေရာကလိုက်နေပါတယ်။လူကြိုက်နေတဲ့တတိယမြောက်သမရကိုစေလောင်ဖြစ်တဲ့ James Soons ကတော့ထောက်ခံမဲ900ခိုင်နှုန်းလောက်ပဲရထားပါတယ်။တန်ဝါ1949ခုနှစ်ပြည်တွင်းစစ်မှာတရုတ်ပြည်မကြီးကနေခွဲထွက်ခဲ့ပေမဲ့တရဝင်းလွတ်လပ်ရေးကျင်းညာတာမျိုးတော့မရှိပါဘူး။တရုတ်နိုင်ငံကလည်းလူဦးရေ23သန်းရှိတဲ့တိုင်ဝမ်ကျွန်းကိုသူ့ပိုင်နယ်မြေဖြစ်ပြောဆိုနေတာဖြစ်ပြီးလိုအပ်လာရင်အင်အားသုံးထိန်းချုပ်မယ်လို့ခြိမ်းခြောက်ပြောဆိုနေပါတယ်။ Communist စနစ်နဲ့အုပ်ချုပ်နေတဲ့တရုတ်ပြည်မကြီးရဲ့လွှမ်းမိုးမှုကိုစန့်ကျင်ဆန္ဒပြတဲ့ဟောင်ကောင်ကဖြစ်အပေါ်မူတည်ပြီးတိုင်ဝမ်နေပြည်သူအတော်များများကလည်းတရုတ်နိုင်ငံရဲ့အုပ်ချုပ်မှုနဲ့ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့သူတို့ကျွန်းအတွက်မတူတဲ့အမြင်တွေရှိနေတာပါ။အမျိုးသားရေးဝါဒီပါတီကိုစလေဟန်ကတရုတ်နိုင်ငံနဲ့ပိုးပြီးတော့ပွင့်လင်းတဲ့အပေးယူလုပ်ဖို့လိုလားသလိုသမရစိုက်ကတော့ဆန့်ကျင်ဖက်အမြင်ရှိနေတာလည်းဖြစ်ပါတယ်
။ကျွန်းနိုင်ငံလေပိုင်းဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီဗိုင်းရပ်စ်ရောဂါပိုးအသစ်တစ်မျိုးကြောင့်လူတစ်ယောက်သေဆုံးသွားတယ်လို့ထိရောက်ကျမ်းမာရေးတာဝန်ရှိသူတွေကဒီနေ့မှပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်လူ9ယောက်ဟာလည်းဆုံးရတဲ့အခြေအနေမှာရှိတယ်လို့ဝူဟန်ဒေသကကျန်းမာရေးကော်မရှင်နဲ့ဒီဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးအသစ်ကြောင့်ဆုံးရောဂါခံစားနေရတဲ့သူဟာတောက်ကြတွေကထိကတော့စုစုပေါင်း41ယောက်ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်။အစောပိုင်းမှာတော့ဒီကူးစက်ရောဂါခံစားရတဲ့သူရေအတွက်ဟာ59ယောက်ထိရှိခဲ့ရာကနေ41ယောက်ထိကျဆင်းလာခဲ့တာဖြစ်ပါတယ်။ရောဂါကူးစက်ခံရတဲ့လူနာအနည်းဆုံး2ယောက်လောက်ကတော့သက်သာလာလို့စိတ်ငြိမ်ကနေစဉ်းစားရဖြစ်ပြီးတော့ကျန်တဲ့လူတွေလည်းပုံမှန်အနေထားမှာရှိတယ်လို့ဆိုပါတယ်။ ဒီသုံးသားတဲ့သူဟာအသက်60တနှစ်အရွယ်မျိုးသားဖြစ်ပြီးတော့သူဟာအသက်ရှူမွားတာနဲ့ပြင်းထန်တဲ့ဆုပ်ယောဂဝိညာဉ်ကြောင့်ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။ဒါပြင်ဝမ်မိုက်နဲ့သဲယောဂတွေလည်းခံစားနေရသူဖြစ်ပြီးတော့ဒီကူးစက်ယောဂဖြစ်တဲ့သူအတော်များများနဲ့ဒီချိတ်ဆက်မှုရှိတဲ့ဝူဟန်မြို့ဆင်ကျေဘုံကဈေးမှာပုံမှန်ဈေးဝယ်သူတယောက်ဖြစ်တယ်လို့လည်းဆိုပါတယ်။ ဝူဟန်မြို့မှာဒီကူးစက်ယောဂါဘာကြောင့်ဖြစ်ပွားရဲဆိုတာကိုတော့အခုချိန်ထိမသိရသေးဘူးလို့ပြောနိုင်ငံကပြောပါတယ်။ပြီးခဲ့တဲ့2000နှစ်2003ခုနှစ်လောက်တုန်းကကျွန်းနိုင်ငံမှာဖြစ်ပွားခဲ့တဲ့ဆားစ်ယောဂါကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ပါတယ်။ကျွန်းနိုင်ငံမှာအခုလိုကူးစက်ယောဂါဖြစ်နေတာကြောင့်မြန်မာနိုင်ငံကနိုင်ငံတကာလေးစိတ်သုံးခုမှာလည်းကိုပူချိန်တိုင်းကိရိယာတွေနဲ့ရောက်လာက ကျွန်တော်တို့ကပြောလာဝဝလေးတွေအမွေးရှိ Masupio ကောင်းလေးတွေနဲ့ကန်ဂရူးသားပိုက်ကောင်တွေအကြီးကျယ်မိလောင်တန်ခံထားတဲ့ရုပ်ပုံတွေကိုလည်းလူမှုကွန်ရက်ဆောင်မြင်နာရီမှာတွေ့မြင်နေရပါတယ်။ကြော်ယိုရှိတရိတ်ဆန်တွေငှက်တွေနဲ့တောသားတော်ဝါတွေအင်းဆက်ပူမှာပေါင်းစုံပါဝင်တော်ရိုင်းတရိတ်ဆန်ပေါင်းတန်းထောင်ချီမိတဲ့တင်သေးဆုံးခဲ့တယ်လို့စင်နီတက်ကလည်းခမန်းနေပါတယ်။တချို့မျိုးစိတ်တွေကတော့လုံးဝမျိုးတုံးပြောက်ခွေသွားမယ်အနေထားရှိနေတယ် ာခလုံးစရာနေရာတွေစားစရာတွေနဲ့တောက်စရာတွေပါမရှိတော့တဲ့မီးလောင်ပြင်မှာအသက်ရှင်သန်နိုင်မှာမလားဆိုတာကိုလည်းပညာရှင်တွေကစိုးရိမ်နေကြပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com နဲ့ VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးထိတ်ကြမ်းတမ်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။စီအပိပခါတွေဖြစ်ပွားနေစေရခိုင်ပြည်နယ်တွင်မှမင်းများမြို့နယ်ကနေမြေပုံမြို့နယ်ကနေအိမ်ကိုပြန်လာတဲ့မိသားစုတစုကိုစစ်တပ်ကနေတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်ကိုလအရွယ်ကလေးငယ်တဦးသေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။တပ်မတော်ဘက်ကတော့သူတို့မပြစ်ဘူးလို့လည်းညင်းဆိုထားပါတယ်။ဒီသတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်။
မင်းများမျိုးနယ်ကနေမြေပုံမျိုးနယ်ညောင်ကန်ကျေးရွာတို့ပြန်လာတဲ့မိသားစုတစုလိုက်ပါလာတဲ့လေကိုတပ်မတော်ကလှန်ပစ်ခဲ့တာပါ။ဒီပြစ်ခတ်မှုကြောင့်လှေပေါ်လိုက်ပါလာတဲ့မိသားစုတွေကကိုလာတာအွေတားလေးဘိုက်ကိုထိမှန်ပြီးပေဆုံးတော့ခဲ့ရတာဖြစ်ပါတယ်။ဒီဖြစ်ရတဲ့ပတ်သက်ပြီးညောင်ကန်ဒေသခံဦးတင်ရွှေတင်ကအခုလိုပြောပါတယ်
။အဲသူတို့မင်းသားစုကဒီမင်းကနေပြီးညောင်ကန်ကျွတ်တော့လာတဲ့အဲဒီကလက်မှာဒီတက်မလို့ကနေပြီးသူတို့လေကိုတနေ့ပြစ်တယ်။အဲ့ဒီမှာဒီကလေးကိုမှန်တော့တာ
အဲ့ဒီမိသားစုဟာမကြသေးခင်ကညောင်ကန်ချေွာမှာတိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်မင်းပြမျိုးပေါ်တို့ထွက်ပြေးတင်းချောင်ခေကြရပြီးဒီကနေ့စနေနေ့ညနေပိုင်းကမိမိနေရာဖြစ်တဲ့မြေပုံမျိုးနဲ့ညောင်ကန်ချေွာကိုပြန်လာတာဖြစ်ပါတယ်။လန်ကူလာမေလွန်ချေွာအနီးရောက်တော့ခုလိုပြစ်ခတ်ခံရတာဖြစ်တယ်လို့ဆိုပါတယ်။အခုလိုစစ်တပ်ကလှမ်းပြလို့အသက်6လရွယ်ကလေးလေးတေဆုံးတော့တာဖြစ်တယ်လို့ဒေသခံတွေကပြောနေကြပါမယ်။စစ်တပ်ဘက်ကတော့ဒါကိုငြင်းဆိုပါတယ်။အနောက်ပိုင်းတိုင်းစစ်ထောင်နဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကသူတို့ပြစ်ခတ်မှုမဟုတ်ကြောင်းအခုလိုပြောသွားတာပါ။
ကျွန်တော်ပြောမယ်အဲ့နာမှာဟလာတိုက်ပွဲဖြစ်တာလည်းမရှိဘူးတိုက်ပွဲဖြစ်တဲ့အနေနဲ့လည်းတခြားပြီအဲ့အားတော့ဝါရဆက်ဆက်ကိုပြတ်နေတယ်တိုက်ပွဲဖြစ်တာတော့ဗျာမြေပုံမျိုးနဲ့စဉ်းဝင်ဝင်နေတာပေါ့အမဟုတ်လေကျွန်တော်ပြောတာမဟုတ်ဘူးလို့ပြောထားပြီမဟုတ်ဘူးဗျာတော့ဝါရတန်ဆက်တယ်ကျွန်တော်တို့ကမမလို့
တနတ်တန်အကြောင်းဘိုက်ပွင့်ထွက်နေတဲ့ကလေးနဲ့မိသားစုဓာတ်ပုံတွေလူမုန်းကွန်ရက်ပေါ်မှာပြန့်နေနေပြီဒေသခံရခိုင်ပြည်သူတွေကြောက်မှလှုပ်လှုပ်တိတ်တိတ်ဖြစ်နေကြပါတယ်
ရှိရှိမှာအဲ့ဒီတေဆုံးတော့တဲ့ကလေးကိုမင်းပြားစေရုံကိုပို့ဆောင်နေတယ်လို့မင်းပြားမျိုးနဲ့မေလွန်ကြီးရွာဒေသခံကိုမောင်နေကပြောပါတယ်အဲ့ဒီကလေးကအမှန်စစ်တပ်ကပြစ်လိုက်လို့လည်းအမှန်ကလေးကိုသေချာကြည့်ပြီးတော့ကျွန်တော်ဒီနေရာကြီးဝအောင်ရလာတာကျွန်တော်ကအမှန်ဟိုမင်းပြားကိုပြန်ပို့တာတကူအခုပို့နေတာခဏနေရေကိုမရောက်နေမယ်မင်းပြားကို
အစိုးရတနေ့ရခိုင်လက်နက်ကန်အေအေဖွဲ့တို့တနေ့ကျော်ဖြစ်ပေါ်နေတဲ့တိုက်ပွဲတွင်မှာကလေးတငယ်ပါဝင်ရသားတေဆုံးသူတရာကျော်ထိရှိလာတာလည်းဖြစ်ပါတယ်။ဒါကတော့ရခိုင်ပြည်နယ်အတွင်းမှာကိုလအရွယ်ကလေးငယ်လေးတနက်ထံရနဲ့တေဆုံးခဲ့ရတဲ့သတင်းကိုကိုတက်နိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံထဲမှာနိုင်ငံကူးလက်မှတ်ဗီဇာအတုကိုင်ဆောင်ထားတဲ ဒီအတုနှိပ်ထားတဲ့နိုင်ငံကူးစာအုပ်တွေကင်ဆောင်ထားတဲ့လူကုန်ကူးသူတွေခေါ်လာတဲ့မလေးရှားနိုင်ငံဘက်ကိုခိုးဝင်ကြမယ်မြန်မာနိုင်ငံသား၂၂ဦးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မနေ့ဇန်နဝါရီလ၁၀ရက်နေ့ကရတပ်ဖွဲ့ဝင်တွေကဘန်ကောက်ကနေထိုင်းပြည်နယ်ဇက်ကိုမောင်းလာတဲ့ခရီးသည်တင်ဘန်ကာ၃၀နောက်ကိုလိုက်လံစစ်ဆေးတဲ့အချိန်မှာအခုလိုမျိုးတရားမဝင်နို
ဇန်နဝါရီလ10ရက်နေ့ကထိုင်းနိုင်ငံတောင်ပိုင်းနာရာတီဝခရိုင်နန်းစံမျိုးနယ်ကရဲတပ်ဖွဲ့ဝင်တွေကဘန်ကောက်ကနေထိုင်းမလေးနယ်ဆက်စူငိုင်ကိုလော့ခရိုင်ကိုမောင်းလာတဲ့ခီးတဲ့တင်ဘန်ကား3စီးလောက်ကိုလိုက်လံစစ်ဆေးတဲ့အခါမှာမြန်မာအမျိုးသား23ဦးနဲ့အမျိုးသမီး3ဦးပါတဲ့မြန်မာနိုင်ငံသား26ဦးကိုနိုင်ငံကူးစာအုပ်ဗီဇာတုံးအတုတွေနဲ့မှဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒီမြန်မာနိုင်ငံသားတွေဟာလူမောက်ခိုးပွဲစားတွေနဲ့ဆက်သွယ်ပြီးပွဲစားတွေစီစဉ်ပေးထားတဲ့အတိုင်းနိုင်ငံကူးစာအုပ်ဗီဇာတုံးအတုတွေနဲ့ထိုင်းနိုင်ငံကိုဖျက်ခါမလေးရှားနိုင်ငံကအလုတ်ကင်ရှာဖွေကြဖို့အတွက်ထွက်လာခဲ့ကြတာပါ။လူမောင်ကိုကိုင်းကမြန်မာနိုင်ငံသားတွေကိုခေါ်လာပြီးဆိုတာကိုအာဏာပိုင်တွေကကြိုတင်သတင်းရတာကြောင့်နာရာတီဝခရိုင်ရဲတပ်ဖွဲ့နဲ့လူပုံကူးမှုတားဆီးနေတဲ့အဖွဲ့တွေကအခုလိုရှာဖွေဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။နာရာတီဝခရိုင်နတ်ဆန်စခန်းမှုဖရာဒေါ်ဆဝါဒီကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်။ခုဖမ်းဆီးမိတဲ့မြန်မာနိုင်ငံသားတွေကိုဆက်လက်စစ်ဆေးမှုတွေပြုလုပ်နေပြီးသူတို့ကိုခေါ်လာတဲ့လူမောင်ကိုကိုင်းကိုဖော်ထုတ်ရေးယူသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံသား26ဦးကိုတော့တရားမဝင်ခိုးဝင်မှုနိုင်ငံကူးစာအုပ်အတုကိုင်းဆောင်မှုတွေနဲ့နာရာတီဝခရိုင်ရဲတပ်ဖွဲ့ကရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းပြောဆိုသွားတာပါ။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့အလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ်
။ဒါကူမှတာပြန်ဖြစ်တယ်လို့ပြောလို့တော်တော်ဒါနဲ့ဖမ်းမိရာကိုကျွန်တော်တို့သတင်းမှာဖမ်းမိရာပြီးတော့မှသတင်းမှာတက်လာလို့ဒါကျွန်တော်တို့ကဒါကိုဟိုအောင်ကျွန်တော်ဖမ်းမိရလို့ပြောတာဖမ်းကြားထဲမှာဖမ်းမိနေဘယ်နှယောက်ဘယ်နှတော့ဘယ်နှလို့ဘယ်လောက်လွတ်နေလဲဆိုတာကျွန်တော်တို့မသိဘူးဒီအာဏာပိုင်မှာလည်းတချို့လည်းလက်စားပါနဲ့တမျိုးရရှိတာ哦အဲ့တော့ဒီလိုလမ်းကြောင်းတွေသွားတဲ့အခါမှာဒီပွဲစားတွေနဲ့အာဏာပိုင်တွေကလုံးဝမသိစက်တွေနဲ့အဲ့လိုမျိုးသွားလို့မရအောင်အဲ့တော့သူတို့အဲ့လိုမျိုးဟိုပေါ့လက်ကူရောအဲ့လိုမျိုးသွားကြဒါကူမှတန်တပြန်ဖြစ်တယ်လို့ပြောလို့မဟုတ
်အခုလိုမျိုးလူကုန်ကူးမှုနိုင်ငံကူးလက်မှတ်အတုတွေနဲ့နေဆက်ချက်တော်မှုတွေကိုဖမ်းဆီးမှုတွေလုပ်နေတယ်လို့ထိုင်းအစိုးရကဖွင့်ပြမထားတဲ့အလုပ်ကိုင်တွေကိုလုပ်နေသူတွေကိုလည်း2020နှစ်စမှာ PRP ဖမ်းဆီးတာတွေလည်းရှိနေပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းတောင်ပိုင်းမှာခွင့်ပြုထားတဲ့အလုပ်မဟုတ်ပဲဗေဒင်ဟောဆားနေတဲ့မြန်မာနိုင်ငံသား2ဦးကိုအရေးယူခဲ့ပြီးချွန်ပူရီခရိုင်ကဆောက်လုပ်ရေးဝင်တဲ့ကိုလောက်ဝကအရာရှိတွေကဝင်ရောက်ဆစ်ဆေးခဲ့ပြီးတဲ့နောက်တရားမဝင်အလုပ်လုပ်ကြနေတဲ့မြန်မာနိုင်ငံသား16ဦးကိုလည်းဖမ်းဆီးခဲ့ပါတယ်ရှင်
။ထိုင်းခြေဆိုင် VOA သတင်းတောက်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့စနေညကျန်းအပတ်စဉ်ခန္ဓာတွေကဒို့အတန်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။တိုင်းရင်းဒေသတွေအပါအဝင်မြန်မာနိုင်ငံဒေသစုံမှာကြုံတွေ့နေရတဲ့လူမှုအခြေအနေမျိုးစုံကိုနားဆင်ရမှာပါ။ Frontier မြန်မာကနေတင်ဆက်ထားတဲ့ဒို့အတန်အစီအစဉ်နားဆင်ရအောင်ပါရှင်။
မင်္ဂလာပါရှင်ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါ2015ခုနှစ်တုန်းကရာနဲ့ချီတဲ့မြန်မာငါးဖမ်းသမားတွေကိုကျုံပြုတ်ခိုင်းစီခံရတာကနေကယ်တင်နိုင်ခဲ့ပါတယ်ဒါပေမဲ့လင်းနစ်ကြော်ကြတဲ့အချိန်ထိသူတို့ကိုပေးထားတဲ့ကတိအတိုင်းလောကကပြန်တောင်းပေးမယ်ဆိုပေမဲ့အခုထိတော့မရသေးပါဘူးဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ The Wellwest နဲ့ဒို့အတန်တို့ဟာ လွတ်မြောက်လာတဲ့လူကုန်မှုခံရတဲ့ရေလုံသားတွေရဲ့ကျုံးကန်နေရမှုတွေကိုရှာဖွေတင်ဆက်ထားပါတယ်ဒီဆောင်မကိုဒဝဲဝက်စ်မှသတင်းတောက်တွေကရေးသားထားတာဖြစ်ပြီးမျိုးသူကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်2015ခုနှစ်လုံးကအင်ဒိုနီးရှားနိုင်ငံမှာလူအားခေါ်ပုံဖြတ်ခံရပြီးကျောင်းသဖွယ်နှိပ်စက်ခိုင်းစေခံခဲ့ကြရတဲ့ရာနဲ့ချီတဲ့မြန်မာငါးဖန်သမားတွေကိုကန်တင်နိုင်ခဲ့ပါတယ်။သူတို့မြန်မာနိုင်ငံကိုပြန်လာပြီး၄နှစ်ကြာမြင့်အချိန်ထိသူတို့ရဲ့လုံအားတွေကမရရှိသေးပါဘူး။ဒါပေမဲ့သူတို့ရဲ့မျှော်လင့်ချက်တွေကတော့အရှင်သန်နေသေးပါ။လော
က်အခါကိုသူတို့ကလာပေးပါမယ်ဆိုတော့
လောက်အခါကိုလာပေးမယ်။ရောင်းမဲ6လဆောင်းနေလို့ပြောပါတယ်။ကျွန်တော်အခု6လမဟုတ်တော့ဘူး။6လထဲဝင်နေပြီ။အခုချိန်ကြီးကျွန်တော်ကလောက်အခါဆိုတော့မရခဲ့ဘူး။
သူကလူကိုကူးခံရပြီးနောက်ကဲတင်ခံရတဲ့ဒဝဲမြို့နယ်ပကောကြီးရွာမှာနေထိုင်တဲ့ဦးနီနီပါဦးနီနီအပေါ်ဝင်ငါးဖန်သမားတွေက AP သတင်းဌာနကစုံစမ်းဖော်ထုတ်ရေးသားလိုက်တဲ့ခေတ်သစ်ငွေဝဲကျော်ဆိုတဲ့သတင်းတင်ပြချက်ထုတ်လွှင့်ပြီးတဲ့နောက်ကဲတင်ခံခဲ့ရပါတယ် Most are from Myanmar
one of the poorest countries in the world
သူတို့ရဲ့ရိုက်နှက်နှိပ်စက်ခံရမှုတွေအပေါ်ဝင်အခြားပြင်းထန်တဲ့နှင်းပန်းနှိပ်စက်မှုတွေကြောင့်ပါနာရီ20ရနေပြီ22နာရီအထိဝင်ငွေမရရှိပဲအဓမ္မလှုပ်လှုပ်ခဲရတယ်ဆိုတဲ့သတင်းတွေဟာလည်းနိုင်ငံတကာကသတင်းကောင်းကြီးပိုင်းတွေကိုဖန်ဆန်းနိုင်ခဲ့ပါတယ်အဲဒီနောက်မှာတော့ရေလုံသားတွေဟာချေးကျော်ဘဝမှာလွတ်မြောက်ခဲ့ပြီး2015ခုနှစ်ကမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့အခါမှာသူတို့ရဖို့ရှိတဲ့လူအားခတွေကိုပြန်တောင်းပေးပါမယ်လို့အစိုးရကကတိပြုခဲ့ပါတယ်ဥနီနီယာခုအချိန်ကြီးသူ့လိုအားခောက်ကိုမျောလင့်နေသေးပ
ါလောက်ခါတော့ပါသားပြီးဆိုလဲအဲလောက်အဲ့နဲ့တော်တော်လေးမှရာလေးပုတ်ကောင်း
လောက်ခါနဲ့ပတ်ပတ်ရောဒီနှစ်ဒီလအတော်သေးတော့မှရရတော့ပုတ်ကောင်းတော့ပါနော်ကို့မှာတန်ညူထူပြကြမရှိရင်ပတ်ဆက်နဲ့ခြေလို့မရဘူးလေထိုင်ဘတ်နဲ့တသိန်းတော်တော်နဲ့တော်တော်အစွန်စလေးလေးရှိသေးတယ်ကျွန်တော်လည်းမှန်းမီးတော့ခြံကတော့တသိန်းကျော်တော့ကျန်သေးတယ်အခုခွေးချင်းနဲ့တွိုင်းတော့တသိန်း40 50ပတ်ဝန်းကျင်တော့ရှိမှာပါနော်
သူပြန်ရောက်လာတဲ့၄နှစ်ကြာအောင်စောင်းဝတ်နေရတဲ့ရရအလုပ်တွေကိုလိုက်လုပ်ခဲ့တယ်လို့ဆိုပါတယ်။အဲဒီအလုပ်တွေကလည်းနေ့စဉ်စားဖို့အတွက်သာဝင်ငွေရရှိတာကြောင့်မိသားစုအတွင်ကတဦးဦးကဖျားနာခဲ့ရင်ပိုက်ဆံချေပြီးကုသရတယ်လို့ဆိုပါတယ်
။ကျွန်တော်ချွေးရသနာကြောင့်လောကလောကောက်ကိုကျွန်တော်လိုရဲ့
ကျွန်တော်ချွေးနဲ့ရည်ပြီးလှုပ်ထားတဲ့လောကောက်ကိုကျွန်တော်လိုချင်တယ်သူများနိုင်ငံမှာသူများပစ္စည်းကိုကျွန်တော်တလိမ့်ထားမှာမဟုတ်ဘူးလေကျွန်တော်မိုးရလည်းလို့ရနေကူလည်းလို့ရလှိုင်းလည်းလို့ရအစားစားရလို့ရရဗျာပြောမဆိုရင်ကျွန်တော်ဝန်နေတယ်ဗျာကျွန်တော်ရောက်လာကြတဲ့အခုချိန်ထိအလုပ်လုပ်တယ်သူများအိတ်တာတွင်တူဖို့ခေါ9000ပေးကျွန်တော်ယူတယ်2000ပေးကျွန်တော်ယူတယ်မငင်းဘူးကျွန်တော်ရလည်းလို့လုပ်တယ
်သူ့ရဲ့မိသားစုဟာသူကိုယ်တိုင်စောက်ထားတဲ့ဝါတချံပဲခင်းနိုင်တဲ့အိမ်မှာသာနေထိုင်ရပြီးခုချိန်ထိအကာမရှိသေးဘူးလို့ဆိုပါတယ်ဦးနီနီယာသူ့လိုအားခရဖို့ကူညီပေးပါလို့လွန်ခဲ့တဲ့3နှစ်ကရွာအုပ်ချုပ်ရေးမှုကိုလည်းတောင်းဆိုခဲ့ပါသေးတယ်။ဒါပေမဲ့အရာမရောက်ခဲ့ပါဘူး။ဦးနီနီလိုပဲကယ်ဆယ်ခံခဲ့ရတဲ့တတင်းလာတဲ့အတိုင်းဒေသကြီးတွင်းရှိရေလုံသားတွေကသူတို့လိုအားခကိုပြန်ရဖို့အတွက်နှီးမျိုးစုံနဲ့ကြိုးစားနေကြပါတယ်။2019ခုနှစ်မှာတော့ကယ်တင်ခံခဲ့ရတဲ့ရေပြူမြို့နယ်မှာရေလုံသားတချို့ကိုနောက်ဆက်တွဲအင်တာဗျူးဖြေဖို့အတွက်အာဏာပိုင်တွေကရန်ကုန်မြို့ကိုလာဖို့ပြောကြားချိန်မှာတော့မျော်လင့်ချက်တွေပြန်လည်ရှင်းတန်လာခဲ့ပါတယ်။အင်ဒိုပြန်ရေလုတ်သားတွေဟာကိုယ်စိမ့်နဲ့ကိုရန်ကုန်လာခဲ့ကြပြီးတာဝန်ရှိသူတွေကဖြီခိုင်းတဲ့ပုံစံဖောင်တွေကိုထပ်ဖြည့်ခြင်းအင်တာဗျူးတွေထပ်မံဖြေဆိုခြင်းတွေလုပ်ရတယ်လို့ရေဗျူမြို့နယ်မြောက်ပြရွာရွာသားကိုအောင်စိုးကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီချိန်ကနေပြီးခုချိန်ထိထပ်မံဆက်တည်တာမရှိတော့ပါဘူး။တိုင်းလူမှုဝန်ထမ်းဦးစည်းဌာနဦးစည်းအရာရှိဒေါ်ဆန်းဆန်းလှိုင်ကတော့အင်ဒိုပြန်တွေကိုအသက်မွေးဝမ်းကြောင်းပညာအတွက်ထောက်ပံ့ပေးမှုများပြုလုပ်ပေးခဲ့ကြောင်းပြောပါလေ။အဲ့ဒီထောက်ပံ့ထားမှုအရာရောက်မရောက်အဆင်ပြေမပြေကိုထောက်ပံ့ပြီးနှစ်လအတွင်းပြန်ကွင်းဆင်းစီစစ်ခဲ့ပြီးနောက်မှာနောက်ထပ်ကွင်းဆင်းနိုင်ခြင်းမရှိခဲ့ကြောင်းဒေါ်ဆန်းဆန်းလှိုင်ကဝန်ခံပါလေ။လူတယောက်ကိုအများဆုံးနှစ်ကြိမ်ပဲတွေ့နိုင်ခဲ့တယ်လို့တော်ဆန်းဆန်းလည်းကပြောပါလေ
ဒီကလေးရဲ့တိုက်စီဆွဲမယ်ဆိုရင်ငါတိတ်ကြမှာပေါ့နော်6တိတ်ကြမှာအဲ့လိုမျိုးလေးကျမတို့အရင်ရှေ့ပြေးသွားဆောင်ဆန်းပေးရတာလေအဲ့ခါကျတော့ထောက်ပံ့ပေးတယ်ပေါ့နော်အဲ့ခါတော့တို့ရဲ့တမူဝမ်းကြောင်းတင်တာလေးလုပ်ပေးတယ်ပေါ့တချို့တွေကြတော့လေကျမတို့ follower လိုက်တဲ့အချိန်မှာရှိတယ်လေတို့လုတ်ချင်တဲ့အလုပ်လို့ပြောတယ်ကျမတို့ကျန်းနေထောက်ပံ့ပေးလို့ဆိုတော့ထောက်ပံ့တဲ့ခါကျတော့တို့လုတ်တချို့တွေကြတော့လေရောက်ပြီးမကြဘူးပြန်ဖတ်ကြ
ဒေသအတွင်းတည်င်းအေဂျင်စီတစ်ခုဖြစ်တဲ့ဒဝဲဝက်ကတော့တနင်္လာနေ့တိုင်းတွင်းကအင်ဒိုပြန်50လေးယောက်လူတွေ့မေးမြန်းနိုင်ခဲ့ပြီးတော့ထိုင်းနိုင်ငံနဲ့အခြားနေရာတွေကိုပြန်လည်ရွှေ့ပြောင်းထွက်ခွာသူ20ဦးရဲ့မိသားစုဝင်တွေကိုမေးမြန်းခွင့်ရခဲ့ပါတယ်စုစုပေါင်း80လေးဦးနဲ့ဆက်သွယ်ပြုမေးမြန်းခဲ့ရမှာအားလုံးကသူတို့ရဲ့လူအားခါတွေမရရှိသေးကြောင်းပြောဆိုကြပါတယ် အဲ့ဒီ80လေးဦးမှာပုံမှန်ဝင်ငွေရနေတယ်လို့ဖြေဆိုသူ10ဦးပဲရှိပြီးတော့မိသားစု6ဝန်းနေရေးဖူလုံပါတယ်လို့ဖြေဆိုသူ9ဦးပဲရှိပါတယ်အစိုးရတာဝန်ရှိသူတွေနဲ့တစ်ချိန်နဲ့အထက်ပြန်တွေ့ခွင့်ရသူတွေနဲ့ထောက်ပံ့ငွေ6သိန်း800ပေါင်းထိရသူတွေရှိပါတယ် ကောပောင်းမြို့နယ်ခွန်မိုင်ရွာကအင်ဒိုပြန်တအူးရဲ့မြို့သမီးကတော့အစိုးရတာဝန်ရှိသူတွေကကိုပိုင်အိတ်ချမဟုတ်ရင်ရအောင်လို့ပေးမယ်ပြောပြီးလွန်ခဲ့တဲ့3နှစ်ကပြောပြီးပြောက်သွားတာခုထိပုံမလာတော့ဘူးလို့အဲ့ဒီမြို့သမီးကပြောပါတယ်အင်ဒိုပြန်ဦးနေမီကတော့သူကငါးဖမ်းသိမ်းပေါ်မှာအထမခိုင်းစေခံနေရချိန်တွင်သူမိဘတွေကအင်တောင်စုစင်းမှာသူ့နာမည်ထပ်သွင်းခွင့်မရရှိခဲ့ပါဘူး ဒါကြောင့်သူ့မှာနိုင်ငံသား46ရေကပတ်ပုံတွေမရှိရတဲ့အတွက်ကျောင်းနေတဲ့သားသမီးတွေအတွက်ခက်တွေ့မှာစိုးရိမ်နေတယ်လို့ပြောပါတယ်။ 2015 ခုနှစ်ကမြန်မာနိုင်ငံသားကျွန်ပြုတ်ခံရေလုတ်သားများကိုအင်ဒိုနီးရှားမှာကိုယ်တိုင်ကိုကြောက်သွားရောက်ခေါ်ယူခဲ့တဲ့မြန်မာနိုင်ငံလူကုန်တားရတပ်ဖွဲ့မှရဲမှူးကြီးဦးခင်မောင်လာကတော့အဲ့ဒီချိန်ကပြန်လာစရာလမ်းမရှိသူများကိုအေးပြန်ခေါ်ဆောင်ရေးတာပထမဦးစားပေးလုတ်ဆောင်ခဲ့တယ်လို့ပြောပါတယ်။ ပြန်လမ်းမရှိတဲ့တဲ့အတွင်းကကယ်ဖို့ကိုပထမဆုံးစူးစမ်းခဲ့ပြီးလိုအားခပြန်ရရေးကဒုတိယဦးစားပေးဖြစ်ခဲ့တယ်လို့လက်ရှိမှာငြိမ်းစားယူတာပြီဖြစ်တဲ့ရဲမှူးကြီးဦးခင်မောင်လာကပြောပါတယ်။အင်ဒိုပြန်ဦးနေမီကတော့သူ့ကိုအင်ဒိုကကယ်ခဲ့တဲ့အစိုးရကိုကျေးဇူးတင်ကြောင်းပြောပါတယ်။သူ့လိုအားခောက်ကိုလည်းအစိုးရကတောင်းပေးစေခြင်းကြောင်းပြောပါတယ်။ဦးသေးစိတ်နဲ့ကျေးဇူးတင်တယ်။ဒါပေမ
ကျွန်တော်တို့ရဲ့တခါတလေမှောက်တိုင်းထိပ်ပြီးလှုပ်ထားတဲ့ကျွန်တော်တို့လက်အခါတွေကျွန်တော်လက်ထံမရောက်တာဆိုးတာပေါ့နော်ကျွန်တော်တက်ဦးခဲ့ပေးပြီးတော့ကိုယ်နိုင်ငံကြံပို့ကိုရောပြန်ပို့ပေးတဲ့အတွက်ဦးတည်စိတ်ကိုကျေးဇူးတင်ပါတယ်လေးလေးလေးစားပါတယ်ကျွန်တော်ချွေးနေရင်လှုပ်ထားတဲ့လက်အခါတွေကိုကူညီပေးပါလို့ကျွန်တော်တောင်းဆိုချင်ပါတယ်အဲ့ဒါကတော့အခုလက်ရှိရှိနေတဲ့အဆိုးရွားပုံအ
ံအဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီဇန်ကိုတင်ဆက်ပေးခဲ့တာကတော့တဝဲဝက်စ်မှသတင်းတော်များမြို့သူဇာနီနဲ့ဂျယ်ရက်ဂျောင်းနေလို့ဖြစ်ပါတယ်။လူအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်စိတ်ဆုထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
Frontier မြန်မာကနေတင်ဆက်ပေးခဲ့တဲ့ထုတ်အတန်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။ VOA ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ် 0923232555 လေးကိုဆက်သွယ်နိုင်တယ်လို့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါလိမ့်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းညာရီဘက်မှာတော့စနေညဒဲအီလီလိုက်ဆွေးနွေးခန်းကိုတင်ဆက်ပေးဖို့ရှိပါတယ်။ line meter 2532251 နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင်2020ခုနှစ်ဇန်နဝါရီလ17ရက်စနေညရဲ့မြမစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 933ကနေလိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေဆောင်မျောနေကြတဲ့စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးကန်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့ဆက်ပေးမယ်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာဒီနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာတော့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အလားအလာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်တရုတ်သမ္မတရှီချင်းဖြင့်ရှီသင်းဘတ်ရဲ့မြန်မာနိုင်ငံကိုလာဖို့ရှိပါတယ်ဒါဆိုရင်2020နှစ်တည်ထဲမှာတရုတ်သမ္မတရဲ့ပထမဆုံးပြပခီးစဉ်ဖြစ်တယ်လို့ပဲမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတူရဲ့ခီးစဉ်လည်းဖြစ်တာကြောင့်ထူးခြားမယ်ဆိုပြီးတော့လည်းမျှော်လင့်နေတာရှိပါတယ်ဆိုတော့ဒီကဘာမှာတနေ့တစ်ခြားဩဇာရှိန်ဝါကြီးလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးတွေကနေမြန်မာနိုင်ငံအနေနဲ့ဘလို့အကျိုးမြတ်တွေမျှော်လင့်နိုင်မလဲဆက်ဆံရေးမှာရောတတိထားစရာဘာတွေရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးဖို့အတွက်ဒီမြန်မာရေးအခက်အခဲပုံကူတွေဖြစ်ကြတဲ့တရုတ်နိုင်ငံခြေဆိုင်ဒေါက်တာလတ်ကျော်စိုးနောက်သတင်းစာဆရာဦးမောင်စိုးတို့ဖိတ်ခေါ်ထားပါတယ်ဆိုတော့ကျွန်တော်တို့ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးလည်းအခုဆိုလေးလိုင်းမှာရောက်နေပါပြီဆိုတော့ဒါနဲ့ပတ်သက်လို့အရင်ဆုံးပေါ့လေကျွန်တော်ဒီပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့အကြံဉာဏ်သုံးသပ်ချက်ကိုကြားချင်ပါတယ်ခင်ဗျာဆိုတော့ဒါဆိုရင်ဒီနှစ်မှာတရုတ်သမ္မတရဲ့ပထမဆုံးပြည်ပခီးစဉ်ဖြစ်တဲ့နောက်မြန်မာနိုင်ငံကိုနှစ်ပေါင်း20နီးပါးမှာပထမဆုံးလာတာလည်းဖြစ်တော့ဒီနောက်ခီးစဉ်အတွင်းမှာတော့ဒီမြန်မာခေါင်းဆောင်တွေနဲ့တွေ့မယ်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့ဒီစာချုပ်တချို့လည်းလက်မှတ်ထိုးမယ်ဆိုတဲ့ဒီနေ့လည်းကြားပါတယ်ဆိုတော့ဒီလိုထင်သာမြင်သာပေါ့လေထူးခြားချက်တွေအပြင်အခုခီးစဉ်မှာတခြားနောက်ကွယ်ကဟိုထူးခြားချက်တွေရောဘာတွေများရှိအောင်မလဲဆရာမဒေါက်တာလတ်ကျော်စိုးအရင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့ဟိုမနေ့ကကမှအတိတ်ကြီးကညာတာပါဟိုသမရရှိချင်းပြင်သွားမယ်ဆိုတာအဲ့တော့ဒါဗမာပြည်နဲ့တရုတ်ပြည်နဲ့ဒီဟိုအပြန်ကအသိမှတ်ပြတာပေါ့နော်အဲ့တော့အနည်း90ပြည်အထိမှတ်အတွက်သွားတာအဲဒီမှာစီးပွားရေးတွေဘာတွေအဲတလူလုံးနဲ့ပါမယ်ပေါ့ဗျာအဲ့ဒီဟာတွေပြောသွားပါတယ်ဟုတ်လားအဲဥမာအစီကြောက်ဖြူရင်းနဲ့စိတ်ကားလို့ဒေသမျိုးတွေနောက်တစ်ခုကအဲပမာပြည်နဲ့တိဆောက်မဲ့ကော်ရီဒါလမ်းကြီးဒီစားလေးပေါ်ရအဲ့ဒါတွေပြောသွားတဲ့အထက်မှာသူတို့ခုထည့်ပြောသွားပါတယ်အဲ့ဒါကပါလေဆိုတော့သမရရှိချင်းပြင်ရဲ့2020နှစ်တည့်အတွင်းမှာပထမဦးဆုံးရောပြပဖြစ်စဉ်ဖြစ်တယ်ဆိုတာထည့်ပြောသွားပါတယ်အဲ့တော့တရုတ်ကသူကတန်ငင်းတမန်ငယ်လောက်ဟန်အရာဆိုရင်သူကဒီပထမဦးဆုံးခီးထွက်တာဟာအဲ့ဒီသူအဲ့ဒီနှစ်မှာဒီလုံးရဲ့ policy တွေမူရဲ့ဦးစားပေးတည်ကဦးစားပေးနိုင်တာဖြစ်တတ်ပါလေ။ဥပမာအရင်အာဖရိကကိုဦးစားပေးမယ်ဆိုရင်အာဖရိကကိုအရင်စားထွက်တာပေါ့ဗျာ။မိုဇမ်ဘစ်လိုနိုင်ငံမျိုး၊ဧသီယိုးပီးယားလိုနိုင်ငံမျိုးအဲ့လိုထွက်တယ်။ဥရောပဆိုလည်းဥရောပပေါ့။အဲ့တော့ဒီနှစ်ကတော့သူကအာရှတိုက်နဲ့တခါအာရှတိုက်ကမှအေရှန်နဲ့ကပမာနိုင်ငံကိုဦးစားပေးပြီးလာတာဆိုတော့ဒါဟာထူးခြားချက်ရှိတာမှန်တယ်။အဲ့တော့2020မှာတရုတ်ကစီမံကိန်းထဲမှာသူကစီမံကိန်းအကြီးတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ RCEP ပြီးအောင်လက်မှတ်ထိုးမယ်။ပြီးအောင်အကောင့်ထည့်ဖို့မယ်ဆိုရင်ပိုင်းချက်။ဒါကိုနိုဝင်ဘာဟိုနိုဝင်ဘာလတုန်းကဟိုဘန်ကောက်မှာလုပ်တဲ့အာဆီယံနဲ့တခြားထိပ်သီးအစည်းအဝေးမှာဝန်ကြီးချုပ်လိခတ်ချန်ကကြီးညာသွားတာဖြစ်တယ်။အဲ့တော့ဒီ ASEAN ဆိုတာကသူကအာဆီယံ၁၀နိုင်ငံနဲ့တခြား၆နိုင်ငံနဲ့ပူးပေါင်းထားတဲ့အဖွဲ့ကြီး။အာရှတိုက်အတော်များများကိုပါတယ်အဲ့တော့အာဆီယံ၁၀နိုင်ငံနဲ့အာရှတိုက်ကတချို့၆နိုင်ငံနိုင်ငံကြီးတွေပါတယ်ဥပမာပါတယ်တောင်ကိုရီးယားပါတယ်ဂျပန်ပါတယ်ဩစတြေးလျပါတယ်နယူးဇီလန်ပါတယ်အိန္ဒိယပါတယ်အိန္ဒိယကတော့ယာယီနှုတ်ခတ်ထားတာပေါ့ဗျအဲ့တော့အဲ့လိုအဲ့ဒီဟာကြီးကိုယူမှန်းတဲ့အခါမှာအာဆီယံနိုင်ငံတွေကြီးလိုက်တော့အာဆီယံနိုင်ငံမှာအနေအထားဖွံ့ဖြိုးရေးအနေအထားသုံးနိုင်ငံရှိတယ်။တရုတ်ကသက်ကြီးဆိုင်တဲ့ဒီသုံးနိုင်ငံ။လာအိုနဲ့ကမ္ဘောဒီးယားရဲ့ပမာရ။လာအိုနဲ့ကမ္ဘောဒီးယားကတော့သူက เอ๊ะเกะที่แม่ของหมอพ่อพ่นเชื้อตัวเต็มสีมันเรียนมาตลอดเยอะป่าวว่าพี่ก็ตลอดพ่นเชื้อตัวเต็มแล้วหมอตลอดยาวไปที่มาเจ็บขนาดนี้นะยังมาไม่ยังไม่แล้วมีมาในงานเยอะเจ็บขนาดป่าเลยสิพี่เรียนไม่ดีเลยแล้วพี่เรียนไม่ดีเลยหมอมาพี่ชิ้นนั่นเนี่ยภาษีวายมาเรื่องเรียวสะสมเรียกเจ็บเปียกพี่ว่าท่าละแต่เจ้ามือประมาณในงานหมอไอ้ยี่ปีละฮะ
ดีใจสักกูคุณพี่ชิ้นเป็นจังเลยสิว่าดีใจเลยมาโอ้พี่ยี่เป็นจังเลยยี่อยู่สองเนี่ยเป็นจังเลยดีขี้จังเจ็บปวดอะไรเลยรู้จังมาว่ารู้เออเท่งเท่งเท่งนี่มาโอเคเสียมาตรงนั้นจะต้องเสียเชื่อว่าสุดเสียอุ้มมองสวยตัวเราก็เนี่ยฉะนั้นกูขี้จังมาดีกว่าทุกเช้าเจอที่ชาบารีมีอาชีพอยู่เลยตัวเตี้ยวเองจริงๆท่าเปลี่ยนไปเลย
เราบ่มาอยู่ด้วยมาอยู่อาเจ้าเลยยี่มันเจ็ดเจ็ดยี่ป่าเรนเงินเงินเงินเนี่ยตัวท่าละว่าไอ้ขี้แตงโมนี่ก็ที่เป็นตัวเราละเลยรู้ว่าเจ้าบ้างเนี่ยเดี๋ยวพี่พูดยังไม่สรุปเลยเดี๋ยวพี่คิดว่าเป็นการเรียนดีได้ยังคงอยู่ตัวเด็ดเด็ดคงคงที่เป็นอะไรยังคงเป็นอะไรยังมีคงอยู่ตัวเด็ดเด็ดเดี๋ยวพี่ตั้งไว้เนี่ยน้องไอ้ปีเนี่ยยังคงไม่ได้ยังอยู่ดีเป็นอะไรที่กันเนี่ยวิ่งกว่าเลยข้ามาที่ที่ได้ยังม ုတန်းဒေသတွေမှာပင်လယ်ကမ်းဒေသတွေမှာဒေါ်လာဒီနှစ်ပြည်ဒေါ်လာ2500လောက်ရှိတဲ့အချိန်မှာဒီတောင်ပိုင်းနဲ့ဒီအနောက်ပိုင်းပြည်နယ်တွေကလူပြည်ဝင်တွေဒေါ်လာ6000လောက်ပဲရှိတဲ့အချိန်မျိုးပါအဲ့တော့ဘောဟာကြီးဖြတ်ပြီးတော့အိန္ဒိယတုံးပြာဆိုတန်းနေပြီးတော့ဒီကွန်မြူနီလိုင်းတောင်ပေါက်ဖို့အတွက်သူတို့အများအနေနဲ့စဉ်းစားပါတယ်အဲစဉ်းစားရဲဆိုတာကဒီလိုင်းတော့ဟာဒီပင်လယ်လမ်းကြောင်းပြတ်သွားမယ်ဆိုရင်ဒီမြေကကြီးလေးကြာနေရှိတော့အချက်ကိုပတ်ပတ်ရတဲ့မိုင်းကောင်းကြီးရဲ့ကြီးကိုလည်းချိန်ပြပါတယ်အဲ့တော့သူတို့အနေနဲ့ပေါ်လို့စဉ်းစားတော့ကျောက်ကြီးရင်းနဲ့စကြမှာကျောက်ကြီးမန္တလေးမြို့ရဲ့ဒီကလန်တလန်ပေါက်ပြီးတော့ဒီကျောက်ကြီးရင်းနဲ့စကြကနေစဉ်းစားတာရှိပါတယ်အဲ့ဒါလည်းဒီပေါ်ကတော့ဒီ MU ထုတ်ထားတဲ့ဘာကြီးလည်းရှိနေပါပြီဒါနဲ့ပြဿနာဗမာပြည်ပါဗမာပြည်မှာဆက်နေတဲ့ဘက်မှာလည်းမြင်းရံဒီဆိုင်စစ်မြေနာမှာလည်းတပ်ပေါ်စစ်နေပြီအဲ့ဘူရီကပြင်လာတဲ့အချိန်မှာပြင်းလို့နေနေရဒီကိစ္စကိုဟိုဆက်လို့ကိုဖြတ်နေတာပေါ့ဖြတ်နေရင်လည်းဒီကတော့မျိုးအဆောက်ရတော့နေနေပြီးတွန်းအားပေးနေတစ်ခါကြလည်းညီလောင်းဆုံးတော့စဉ်းစားပါလေကိုယ်ကသွားချင်းပြောရမယ်ဆိုရင်တော့ဗမာမျိုးရဲ့အရှိတ်အဝါဒီလို60မိနစ်ဒီလိုကမှလေကျဲစုလို့ဗမာပြည်မျိုးမြတ်တမ်းမျိုးကြီးကြည့်ရတယ်ဘောမှာတော့ဒီပြည့်ပြည့်ချန်ပေါင်းဆိုရစီအဲ့တော့ဒီကုသမြပြည်လို့ကွာဝေးကိုရထားလာပေါ့ပြီးဗမာမှာရင်းနဲ့စုပြန်လို့ပြီးတော့အေးအေးမြေကြောင်းပဲမန္တလေးအပင်ကြီးဆုံးနေပြီးတော့ပြန်ရနေပြီးတော့ပြန်ထွက်ပေါ်လို့လည်းတို့စဉ်းစားတာရှိပါတယ်။ချက်ကိုပြောမယ်ဆိုလို့ရှိရင်တော့ပြုတ်ကုန်နေတဲ့ဗမာပြည်ဟာပင်လယ်ရင်းနဲ့စကြမ်းနဲ့ပင်လယ်လမ်းကြောင်းအင်းရက်ကုန်ကြတယ်ကိုထွက်ပြီးတော့ဒီခြေလေပိုင်းနောက်ဆက်ပြီးတော့နောက်နိုင်ငံတွေကိုပြန်ကျူးလန်းမှုအေးပါတဲ့အနေအထားမှာရှိတဲ့အတွက်ကြောင့်ဒါကိုအားလုံးခုတိုင်းလုပ်ဖို့အတွက်ပြည်မဟာကြီးဟာကြားတဲ့ခြေလမ်းကိုနှမ်းဖို့အတွက်လာတယ်လို့ထင်ပါတယ်။
โอเคเสี่ยงหมอซูซูนี่ก็เจซูอ่ะสรุปทีเนี่ยสรุปโหตะคูที่ปินาซูนี่เนี่ยปกติ2อูซะลงก็แล้วอธิกทอดเปียราติยุกก็ตู้ตั่วที่มหาวิทยาลัยเจ้าซีวายที่พุ่นจุยซีมังไงเนี่ยด้วยอธิกยีเหยคีซินขึ้นมาลูต้องตัดจ่ายใช่ป่ะสรุปดีเนี่ยมาเซมบ์ดอลลาร์จ่อซอเปลี่ยนเมินน่ะพอเลยดิติยุกเนี่ยก็ตู้ยีแมนเจที่ปี้บัวโตกยีเหยทาละมันมีมั้ยดีเนี่ยมาเราญาติနိုင်ငံเป็กก็อ๋อติยุกเนี่ยซีมังเจที่เนี่ยมาအခုဒီခီးစဉ်ပေါ်ကနေပေါ့လေဘလို့အကျိုးမြတ်တွေဘလောက်ထိကျွန်တော်တို့မျောလင့်နိုင်ကြရရောရှိမလဲခင်ဗျာ
ဟိုဘုံမပြည့်အတွက်ကတော့အကျိုးမြတ်တွေကအဲတကယ်လို့ဒါသူတို့ဒီစီမံကိန်းတွေအတိုင်းဖြစ်မြောက်လာမယ်ဆိုရင်တော့အဲဘုံမပြည့်ရဲ့စီးပွားရေးအခြေအနေတွေပါလေကအတော်ကောင်းမွန်လာနိုင်ပါတယ်ဥပမာအားဖြင့်ခုနပြောတဲ့ corridor line ဆိုပါတော့เนาะအဲဒီတိုးပြည်ကနေပြီးတော့ဒီဖြတ်ပြီးတော့ငွေရွှေလီတို့ခွန်မင်းကနေရွှေလီကနေဖြတ်ပြီးဆင်းမဲ့ line ဆိုပါတော့အဲ့ဒီဆင်းမဲ့ line တစ်လျှောက်ဟာဆိုရင်ဒီလက်နက်ကန်ဒေါ်လာရေးအဖွဲ့တွေထုတ်ရှားနေတဲ့နေရာတွေဖြတ်သားမှာဟုတ်အဲ့တော့ဖြတ်သားမဲ့ခါကြတဲ့ခါကြတော့ဒီနေရာတွေဖြတ်သားမယ်ဆိုလို့ရှိရင်ဒီနေရာတွေရဲ့လုံခြုံရေးကိုထိန်းသိမ်းရေးနော်ဒီနေရာတွေအသုံးပြုရေးဒါတွေအားလုံးကိုပေးချကြည့်လဲအောင်ဒေတာဆိုင်ရာကိုအင်းနဲ့ဆွေးနွေးရမှာအဲ့ဒီအခါမှာဆိုရင်ဒီဒေတာဆိုင်ရာမှာလှုပ်ရှားနေတဲ့တော်လှန်ရေးအဖွဲ့အစည်းတွေရှိမယ်ဗမာတပ်မတော်ရှိမယ်အစိုးရအဖွဲ့အစည်းတွေရှိမယ်ဒီဒါတွေအားလုံးကရေဘူအားဖြင့်အပြန်အလှန်ဆွေးနွေးကြည့်နိုင်ပြီးတော့မှဒါတွေကနေပြီးတော့အဲလုပ်ငန်းတွေဖြစ်မြောက်လုပ်ရလာနိုင်တယ်အဲ့တော့အဲ့လိုဆွေးနွေးရင်ဆွေးနွေးရင်ကျွေးမှုရပါပေါ့ဗျာအဲဒီ ဟိုကျမတို့ဒီလက်နဲ့ကိုင်းပဋိပက္ခတွေလည်းတဖြည်းဖြည်းကျော်နေနိုင်တယ်။နောက်တစ်ခုကတရုတ်ကဒီပမာပြည့်ရဲ့ပြည်ရင်းစစ်ကဖြစ်ရတဲ့အကြောင်းမျိုးမှာသူချောက်ပြထားတာတစ်ခုရှိတယ်။အဲ့ဒါပါလဲဆိုတော့ဒီပြည်နယ်တွေပြည်နယ်တွေမျိုးစုတွေနေရဲ့ဒေသတွေမှာ တော့ဖြစ်လာတဲ့တရားစာတာပစ္စည်းတွေကိုမြတ်မြတ်တာတာမဝေခွဲနိုင်ဘူး။သဘောကတော့ဗျာပြည်နယ်တွေကဆင်းရဲနေတယ်။အဲ့တော့အဲ့ဒီဟာတွေကိုဒီလမ်းပန်းဆက်သွေးတွေဘာတွေကောင်းမွန်လာလို့နော်ကုန်စည်ဆွေးဆွေးရေးတွေဘာတွေချုံးမွေလာလို့စီးပွားရေးအရတစုံတရာတောင်းတင်းခိုင်မာလာရင်ဒီဟိုလက်နက်ကင်တော်လှန်ရေးတွေပဲဖြစ်ဖြစ်လက်နက်ကင်ခေချင်းတဲ့နည်းလမ်းတွေပဲဖြစ်ဖြစ်အဲ့ဒီဟာတွေတဖြည်
ဒီညဟောင်းမှာပဲဖြစ်ဖြစ်အတက်ပညာတွေအများဆောင်ရှင်ပေးနိုင်မှာပဲဖြစ်ဖြစ်ဒါတွေအားလုံးဟာဗမာပြည်အတွက်တော့အကျိုးအများကြီးရှိနိုင်တယ်လို့ကျွန်တော်တို့ပြောမှာဖြစ်ပါတယ်ဟုတ်ကဲ့ဆရာမတော်လာကျွန်တော်ဆွေးနွေးချင်သေးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဟိုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရောနောက်ကျွန်တော်တို့အီးမေးလ်တွေစာတွေပို့ထားတာတချို့လည်းရှိနေပါတယ
်နိုင်ငံကတော့အင်အားသေးတဲ့နိုင်ငံဖြစ်တော့ဥပမာအမေရိကန်နဲ့တရုတ်ကမှစီးပွားရေးကတော့အားကျနေစီမှာအမေရိကန်ကမှနောက်ဆုံးသွားတဲ့အချိန်ဖြစ်နေတယ်အဲ့တော့မြန်မာနိုင်ငံနဲ့တရုတ်နဲ့စီးပွားရေးအတူတူနဲ့အခုတစ်ခေတ်အစိုးရစီးပွားရေးလုပ်နေဆိုရင်တော့ကျွန်တော်ကတော့အခုကလေးကနေဟိုသူ့ရည်တာပေါ့နော်ကျွန်တော်တို့တရုတ်ကတော့ကျွန်တော်တို့ကိုအများနဲ့ချွတ်ပါလေဆိုတဲ့စိတ်ကကစိတ်ကကျွန်တော်စိတ်ထဲမှာရှိနေတယ်အဲ့တော့ဒီချင်းတို့ပါတော့ကိုပြောရင်လည်းဒီချင်းကိစ္စကတော့တရုတ်ကသူ့အတွက်အကျိုးရှိမှာပဲဒီချင်းလေသူတို့ကူညီလို့ရှိနေတယ်အဲဒီလိုဆိုတရုတ်ဆိုရင်ဥစ္စာကတော့နိုင်ငံတကာစစ်ဆင်ရေးမှာသူ့အတွက်အကျိုးအမြတ်ရှိတဲ့ဥစ္စာတွေနဲ့အားလုံးပဲလုပ်ပြီးတော့မှသူ့အရင်းနှံခံမှာအလူခွေးကြီးတွေနောက်ပြီးတော့သူများအတွက်ဆိုတဲ့အနောက်နိုင်ငံတွေကိုစိတ်ကမျိုးမရှိတဲ့ခါကျတော့ဒီပြည်နိုင်ငံနဲ့ကျွန်တော်တို့အင်ဂျင်နီယာချင်းမစစ်ဖက်လို့လည်းမရစစ်ဖက်လို့လည်းကျွန်တော်တို့အောက်ကျောင်းအောက်ကျောင်းခံလို့စစ်ဖက်ရမယ်ဆိုတော့ဥစ္စာကြီးကြီးလာတဲ့ဥစ္စာလည်းကျွန်တော်တွေ့တော့ဟိုတမျိုးခံစားချက်ကိုကျွန်တော်ဟိုဖြစ်တယ်လို့ကျွန်တော်ယူပါကြ
โอเคกูสไลม์ไปกูสนิทไปอ่ะเจ๊ดว่าสรุปจนซ้อๆดิจนมาดอลลาร์จ่อซ้อมเมย์มีกงก็เว้ยจนอู้หมองซื้อเลยเมย์ขึ้นมาเลยครับสรุปซ้อๆอู้หมองซื้อแล้วทอดจ่ายได้สิบาทเนี่ยตะยุนနိုင်ငံก็ตู้เนี่ยดิพ่นพิวยมหาวิวาเลยออมเงินหมดด้วยอธิกยีเหยเจ็ดอเนเลยမြန်မာနိုင်ငံကိုလာရခီးစင်းတော့ပါတယ်ဆိုတော့ဒီလိုပေါ့လေတရုတ်နိုင်ငံဘက်ကရည်ရွယ်တဲ့ဒီမဟာဗျူဟာမှာပေါ့လေမြန်မာနိုင်ငံအနေနဲ့ရောကျွန်တော်တို့ဘလို့အကျိုးမြတ်ဒီဘလောက်ဒီမျောလင့်နိုင်ကြရရှိမယ်လို့ဥမောဆိုသုံးသပ်လဲခင်ဗျာ
ပထမတစ်ခုကတော့နိုင်ငံရေးမဟာမိတ်ပေါ့ဗျာကျွန်တော်တို့အနေနဲ့ပေါ့ဒီသာတွေမှာအင်အားကြီးနိုင်ငံတကာနိုင်ငံလည်းဖြစ်တယ်ကုလသမဂ္ဂလူငယ်ရေးကောင်စီဝင်လည်းဖြစ်တယ်တရုတ်နဲ့မဟာမိတ်ပြုတာကကျွန်တော်တို့ကနိုင်ငံကဆက်ဆံရေးမှာတော့အကျိုးသက်ရောက်မှုရှိပါတယ်လောလောဆယ် ICG လိုကိစ္စမျိုးတွေကျုံကျုံနေပြီးနေရတဲ့တိုင်းပြည်တစ်ပြည်ကိုဒီလိုလူငယ်ရေးကောင်စီဖွဲ့ဝင်နိုင်အင်အားအင်ဒီသာတွေအင်အားကြီးနိုင်ငံတကာနိုင်ငံနဲ့မိတ်ဆက်ဖြစ်နေတာနိုင်ငံရေးကမိတ်ဆက်ဖြစ်နေတာကောင်းမွန်တဲ့ကိစ္စပါပို့တွေ့ချူးချီးတဲ့ကိစ္စလို့ပြောပါမယ်အဲတစ်ဆက်တည်းမှာလည်းစီးပွားရေးလုပ်ငန်းတွေမှာတော့ကျွန်တော်တို့အကျိုးရှိမဲ့အနေအထားမျိုးကိုဖန်ပြီးနေတယ်ဖန်ပြီးပြီးယူနိုင်တယ်ဆိုရင်တော့ကျွန်တော်တို့လူမှုအတွက်တော့အကျိုးရှိတဲ့အခြေအနေတွေပေါ်လာနိုင်တယ်လို့ထင်ပါတယ်
โอเคเสี่ยอู้หมองซื้อซุนเนี่ยเจซุบาနောက်တစ်ခါကျွန်တော်တို့ဒီซุนเนဘွဲအတွက်ကိုစာရေးရေးသားပြဖို့ထားရည်လဲတော်တော်များရှိနေပါတယ်ဒီထဲကဒီ Facebook ကမှတ်ချက်တချို့တော့မရေးတန်တာချို့ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါကိုအောင်လင်ဦးရေနန်းလွန်ခေါင်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မြစ်ဆောင်စီမံကိန်းအစားထိုးပါတယ်တိုင်းနာဒေတာတော်တော်များများကတရုတ်စီမံကိန်းတွေကိုပွင့်လင်းနေတာရဲ့အစားချုပ်တွေချပြပါဒေတာအကျိုးမရှိတဲ့စီမံကိန်းအကုန်ရပ်ပါလက်နက်ကိုင်အဖွဲ့တွေဒီလိုအကျိုးမရှိတဲ့အစီအမံကိန်းတွေကိုတားဆီးပေးကြပါလို့ရေးထားပါတယ်။နောက်ထပ်သောရရှင်တယောက်ဖြစ်တဲ့ဦးလာထွန်းကတော့တရုတ်ရဲ့ထင်ရှားရဲ့နိုင်ငံတကာ policy မှာနိုင်ငံတစ်ခုမူဝါဒနှစ်ခုလိုမျိုးပါတီမူဝါဒနဲ့အစိုးရမူဝါဒအစသဖြင့်ကျင့်သုံးခဲ့သလိုအခုလည်းတန်တမန်ဆက်ဆံရေးနဲ့ပုဂ္ဂလိကစီးပွားရေး policy လို့ပြောရမလား။အပေါ်ရဲ့အပြင်းပန်း policy ကတစ်မျိုးစီးပွားရေးသမားတွေကလှုပ်ချင်တယ်လို့လုပ်တဲ့မူဝါဒတွေကျင့်သုံးနေတာပါလို့ရေးထားပါတယ်ရှင်။နောက်ထပ်အကိုချေမျိုးလေးကတော့တရုတ်တမားရှိချင်းပင်မြန်မာနိုင်ငံကိုလာမယ်တည်င်းကြရလို့မြန်မာနိုင်ငံအစိုးရနဲ့ဝန်ကြီးတွေကိုစားဝမ်းသာပါတယ်။စီမံကိန်းဆိုတဲ့ကမ်းလှမ်းမှုတွေပါလာခဲ့ရင်အစိုးရနဲ့ဝန်ကြီးချုပ်တွေအကျိုးအမြတ်ကိုစီရကြမှာပါ။ပြည်သူတွေအတွက်လည်းယူလာပါလိမ့်မယ်ပဝါကောင်းကောင်းလေးပါရဲ့။မျက်ရည်ကျတဲ့အခါတုတ်ဖို့ပေါ့။ လေရမြေတွေအတုံးခံရတဲ့အခါလေးတကယ်လို့ရှီကျင်းပင်ကစီးပွားရေးပါရကူခေါင်းဆောင်မှာဒါပေမဲ့မြန်မာနိုင်ငံကလူကြီးတွေကမျက်လုံးဝေနာရှင်နေပါဟဲ့ကိုမိသားစုတစုတာမြင်တယ်တခါတကယ်ခက်ပါတယ်ရှီကျင်းပင်ကောင်းသောလာခြင်းဖြစ်ပါစေလို့ ဒီ Facebook အကောင့်ပိုင်းရှင်အကိုချီမျိုးလေးကရေးထားပါတယ်ရှင်ဟုတ်ကဲ့ဒါတော့ကျွန်တော်တို့ဒီ
Facebook ကမှတ်ချက်တချို့ကနောက်ထပ် Facebook မှာပဲကျွန်တော်တို့ပေးထားတဲ့စာတော်များအဲ့ဒါတချို့ကိုတော့မဆုမှမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင် ပူတီဘွားဆိုတဲ့ Facebook အကောင့်ကမဟုတ်မှလွဲရောမြေဆုံကိုပြန်တောင်းမယ်ကြောက်ဖြူကိုလုတ်ပိုင်ခွင့်တိုးတောင်းမယ်ဒါပဲနေမှာပါတဲ့မယုံရင်ကြည့်နေရပိုင်ခွင့်မရှိဘဲနဲ့တရုတ်ကြီးကအပြင်မထွက်ပါဘူးတဲ့ ကိုယ်ကိုဆိုတဲ့ဖေ့စ်ဘွတ်အကောင့်ကတော့သတိတော်ကြီးကြီးထားမှရပါမယ်တဲ့သူတို့မှာစီကန်ဆိုတာမျက်ကွယ်ပြုတ်ထားတယ်သူများဒုက္ခရောက်လဲသူတို့အကျိုးမျက်ရရင်တရုတ်ကအကုန်လုတ်ပါတယ်တဲ့မယုံရဲဘူးတရုတ်ကိုလို့ရေးထားပါတယ်အောင်အောင်သူဆိုတဲ့ဖေ့စ်ဘွတ်အကောင့်ကတော့ရှီကျင်းပင်ဝင်လာတာကတိုင်းပြည်တစ်ဝက်လောက်ပါမသွားဖို့ပဲဆူတောင်းနေမိတော့တယ်တဲ့ဆူခန်းဆိုတဲ့ဖေ့စ်ဘ
ဓိကတော့သူ့အကျိုးစီးပွားမထိခိုက်အောင်လှုပ်ခိုင်းပါပါဆိုပြီးရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တာရှင်ရဲ့စာရင်မှာတော့တရုတ်နိုင်ငံနဲ့ပတ်သက်ရင်ဟိုအနိုင်ကျင့်ခံရတဲ့အများထုတ်တယ်ဆိုတော့ခန်းစားချက်မျိုးတွေရှိနေတာမျိုးတွေ့ရပါတယ်ဆိုတော့ဟိုဒါနဲ့ပတ်သက်လို့ဆီယမတ်ဒေါ်လာကျော်စောမေးချင်ပါတယ်ကျွန်တော်တို့ဒီလိုဖွံ့ဖြိုးရေးကိစ္စရင်းနဲ့အတူဟိုပြဿနာတွေဆိုတာလည်းတွဲပါလာတတ်ပါတယ်ဟိုအခုတလုံးမှာဆိုရင်ကျွန်တော်ကြားရရှိပါတယ်ဥမာဒီ KBA လို့ဒီလိုတန်းသားတွေထိချုပ်ထားတဲ့ဒေသတွေမှာဒီတရုတ်လုပ်ငန်းတွေကဟိုထိန်းကုတ်မရှိလုပ်နေရရှိရဲ့နောက်ဝင်ရှင်တို့ဝင်ထွက်ရှင်တို့ထွက်ဆိုပြီးတော့လုပ်နေရရှိရဲ့ဆိုပြီးဝေဖန်တဲ့အတန်တွေလည်းကြားပါတယ်ဆိုတော့ဒီလိုပေါ့လေကျွန်တော်တို့ဖွံ့ဖြိုးရေးကိစ္စရင်းနဲ့အတူတွဲပါလာနိုင်တဲ့ပြဿနာတွေရောကျွန်တော်တို့ဒီခီးစဉ်မှာဘယ်လောက်ထိကျွန်တော်တို့ကုစားနိုင်မလဲနောက်ဘယ်လောက်ထိပြောနိုင်ဆိုနိုင်မလဲလို့ညွှန်လဲလို့ရမလဲဆရာမ
ဒီကဲသူ့ရဲ့ဟိုခြေလမ်းလေးကိုอ่ะပေါ့เนาะကဘာအရင်အခုသူအာရှတိုက်မှာအင်အားကြီးနိုင်ငံအဖြစ်ကနေပြီးတော့ကဘာစက်ခုံပေါ်သူအင်အားကြီးနိုင်ငံအဖြစ်နဲ့တက်ဖို့ကြိုးစားတဲ့ကာလပြဒီအချိန်ကာလအဲ့တော့နိုင်ငံတကာအခြေအနေတွေကြီးလိုက်လို့ရှင်လဲတော့အရင်းရှင်စနစ်ကအမေရိကန်အမှုပြုတဲ့အရင်းရှင်စနစ်ဟုတ်လားဥရောပနိုင်ငံတွေရောအကုန်လုံးဘွတ်ထားနေကြတာအဲ့လိုအခြေအနေမှာဒီကခြေရက်လက်တက်နဲ့တော်တော်ရှေ့တိုးလာတာဖြစ်တယ်အဲ့လိုရှေ့တိုးလာတဲ့အခါမှာနော်ရှေ့တိုးလာတဲ့အခါမှာသူကသူ့တနိုင်ငံနဲ့တိုးလို့မဖြစ်ဘူးဆိုတာကိုသူသိတယ်။ဒါကြောင့်မို့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ရေရှိခံမှုအတွက်ကောနော်။နောက်ပြီးတော့သူဒီအနောက်နိုင်ငံအရင်းရှင်နိုင်ငံကြီးတွေကိုဖွံ့ဖြိုးတိုးတက်ပြီးနိုင်ငံမျိုးရှင်ပြိုင်နိုင်လို့ကျန်တဲ့ဖွံ့ဖြိုးတဲ့နိုင်ငံလေးတွေဖွံ့ဖြိုးမှုမိကြတဲ့နိုင်ငံတွေအားလုံးကိုတတ်နိုင်စမြတ်သူကစီးရင်ခေါ်ဆောင်ပြီးသွားဖို့စဉ်းစားတာပဲ။အဲ့တော့ဒီပြဿနာလေးကအခုနခင်ဗျားပြောတယ်ဒီ GDP မှာဒီလိုတရုတ်ပြည်ဝင်နိုင်ဝင်ထွက်ချင်နိုင်ထွက်ကြပြဿနာဖြစ်တယ်ဆိုတာသိနိုင်မှာလည်းဖြစ်တာပဲခင်ဗျားကြားဘူးလားဆင်ကြမ်းမှာစဖြစ်တဲ့ကိစ္စအတားပဲတရုတ်ပြည်အုံလိုက်ကျင်းလိုက်တခါတည်းဝင်သွားပြီးတော့အဲ့မှာဆင်ကြမ်းသားတွေမခံရနိုင်ဖြစ်ပြီးစဖြစ်တာအဲ့ဒီကိစ္စအစဖြစ်တာပဲအဲ့တော့သူ့နိုင်ငံမှာလည်းဖြစ်တယ်အဲ့တော့ကျမတို့နိုင်ငံမှာဖြစ်တာလည်းမဟုတ်ဘူးဥပမာအာဖရိကတိုက်လိုနေရာမျိုးလည်းဖြစ်တယ်အီတလီလိုနိုင်ငံမျိုးလည်းဖြစ်တယ်ရုရှားမှာတောင်ဟိုတလောကခင်ဗျားတို့ကြားလားမသိဘူးဒီတရုတ်ပြည်ရဲ့ဟိုဘာလဲအဝတ်ထည်တွေကြီးရောင်းတဲ့ဈေးတန်းကြီးတစ်ခုလုံးကိုမြှို့ခံလိုက်ရတာအဲ့တော့သူကဒီကဘာလုံးကိုဖြောင်းဝင်နေတဲ့အခါမှာဒီပြဿနာတွေကတက်ချာမှာပဲကျမတို့အတွက်အရေးကြီးတာကနော်တရုတ်ကိုပြောရဆိုရမယ်ဆိုတာကျမတို့ပြည်ကမှာကျမတို့ရဲ့အစိုးရကိုပြည်သူလူထုအကျိုးပြုတယ်ပြည်သူလူထုကိုကိုးစားပြုတဲ့အစိုးရတရားဖြစ်ဖို့တရားဥပဒေစိုးမိုးရေးကိုညှတာစွာလိုက်နာတဲ့အစိုးရတရားဖြစ်ဖို့အဲ့ဒီဟာကပိုအရေးကြီးတယ်အဲ့တော့တရုတ်ကလည်းပြောစရာရှိပြောမှာပဲမင်းကကြားနေတာပဲ MOU တွေထိုးဖို့ဘာတွေဝယ်ပါညာတွေဝယ်ပါလဲပြောမယ်နောက်ပြီးတော့ဝင်ခွင့်ဒီဟိုနေမြေကတစ်လျှောက်ဘာလဲကုန်သွယ်ခွင့်ဘာမျိုးကိစ္စတွေလည်းပြောမယ်ပါမယ်လည်းအများကြီးရရှိအဓိကဒီလိုမျိုးအကျိုးစီးပွားကိုပုံစားပြီးရအစိုးရတရားဖြစ်ဖို့ပြင်ကြည့်လိုက်အဲ့ဒါကကျမတို့ရဲ့အခရာပဲကျမအဆုံးပါပြီ
ဟုတ်ကဲ့ဆီယမဒေါ်လာကျော်စွာဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တစ်ဦးလည်းလေလိုင်းပေါ်မှာရောက်နေပါတယ်ကိုဝိုင်းလေးဖြစ်ပါတယ်အမေရိကန်ပြည်ထောင်စုပါကိုဝိုင်းလေးသဘောထားလဲလူရင်းတူချင်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားပါနော်ဟိုစာချစ်ကြည်ဆိုတော့ဘယ်နိုင်ငံနဲ့ပဲလှုပ်လို့ကောင်းပါတယ်တရုတ်နဲ့မှပုံအခြားနိုင်ငံတွေလည်းအများကြီးရှိတယ်ကောင်းပါတယ်ဒါပေမဲ့တရုတ်နဲ့စပါးရေးလုပ်မယ်ဆိုတော့အာမပေးချင်ဘူးဒါပေမဲ့ဘာဖြစ်လို့လဲဆိုတော့ဟိုခုနအကူတယောက်ပြောပါလို့ပေါ့နော်တရုတ်ကသူ့အကျိုးမြတ်မရှိဘူးဆိုရင်သူကဘာမှမလုပ်သ
ตัวจุ่มเนี่ยชิมาเป็นตัวเล่ากันแต่เมื่อที่ยังในชิชิเล่าเราเราอภิบาลแต่เมื่อสีบ้านเนี่ยเป็นตัวเนาะตัวเราตัวจุ่มชิวส่วนตัวเราอุปกรณ์เนาะเต็มวิโรมาตัวพัฒนาเปล่าโอเคคุณวันนี้สนุนอะไรเจ้าว่าสนุนนอกจากเนาะสายพิพิธภัณฑ์ชุลชินีบาลีที่เท่าสาธารณอเมริกันพิจารณาว่ามองดัตนาว่าคุยยังในพัฒนาบีบังกันเนี่ย เดี๋ยวนั่งเงี้ยยินดีจะสั่งยินดีว่าเลยฮะตู้ตัวจีมาเลยจูเมียดีมีสิบเอ็ดเป็นยังไงเนี่ยมาสั่งเลยมีสิจังสิจังอาชาต้องอาชาเนี่ยแอฟริกาได้บ่าวเมริกันยุโรปนั่งเงี้ยสั่งยินดีกับเทียนชาตัวมีเนี่ยบ่าวเลยเดี๋ยวนั่งเงี้ยยินดีมาเนี่ยสั่งยินดีมาจะเอาพิจารณาดีกับมีอะไรนี่ละก็เดี๋ยวนั่งเงี้ยยินดีมีอะไรมูรีฮะดีจังกันพิจารณาตัวยาวทั้งมีตัวบ่าวลูกบัวที่จะอินพมิวตัวตั้งมูรีตัวตาวันยิ้มตาวันขำมูอพยพสิเดยิน
တွေကိုတရုတ်နိုင်ငံအနေနဲ့တိကျပြတ်သားတဲ့မူဝါဒအင်းနဲ့ညဉ့်ညဤဆွေးနွေးပွဲတွေမှာပါဝင်လာဖို့တွန်းအားပေးဖို့အကြောင်းကတော့နောက်ပိုင်းမဟာမိတ်ဒေသတွေကနေကြောက်ဖြူရင်းနဲ့စီမံကိန်းအထိပါဝင်နေတဲ့ပိုလန်မှစီမံကိန်းအစဉ်ပြေချောင်းမွေ့စေအတွက်ပါပဲ။နောက်ပြီးရခိုင်ပြည်နယ်မှာဒုက္ခသည်တွေပြန်လည်ခြေချနေထိုင်ရေးလူကုန်ကူးမှုပပျောက်ရေးမြေဆုံစီမံကိန်းကိုဖျက်သိမ်းရေးစစ်ကောင်းဆောင်တွေအရသာအစိုးရအောက်ရောက်ရှိရေးအတွက်ဖြောင်းပြရေးနဲ့စက်မှုနဲ့နှီးပညာအကူအညီများရရှိရေးတို့ကိုမျှော်လင့်မိပါတယ်။အဓိကသတိထားစရာအချက်ကတော့တရုတ်က PM အကူအညီမှန်သမျှကိုအချိန်ယူစဉ်းစားသုံးသပ်ပြီးမှသာသဘောယူဆချက်များချုပ်ဆိုတင်တယ်လို့ယူဆမိပါတယ်။ဘာကြောင့်လဲဆိုရင်ဝရှန်ကိုကမုံဝွန်ဗမာဆိုတဲ့တိုင်းသားမျိုးနွယ်စုနာမည်တွေနဲ့ထောင်ပေါင်းများစွာသောတရုတ်နိုင်ငံသားစစ်စစ်တွေကမြေယာဧကသိမ်းပေါင်းများစွာကိုသိမ်းပိုက်ခြေကုပ်ယူထားပြီးတဲ့အပြင်တဘာဝရင်းမြစ်အမြောင်များကိုအောက်ဈေးတွေနဲ့တရုတ်နိုင်ငံကနှစ်ပေါင်းများစွာကလေးကရရှိနေကြလို့ပါပဲ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်ထောင်စုကမောင်တက်သနာပါနောက်စားကြတော့မိထီလာမျိုးကဦးစိန်မောင်ရဲ့ဆာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါရှင်တရုတ်နိုင်ငံသမ္မတရှီကျင်းပင်မြန်မာနိုင်ငံကိုပထမဆုံးခီးစဉ်အဖြစ်လာခြင်းဟာအချိန်အခါကိုထောက်ရှုပြီးတော့ထူးခြားတဲ့ခီးစဉ်ထူးခြားမဲ့ခီးစဉ်လို့တွက်ဆမိပါတယ်တဲ့မြန်မာနိုင်ငံဟာအခုအခါကမ္ဘာမျက်နှာစာမှာဖိအားပေးဝေဖန်ခံရမှုတွေနဲ့ရင်ဆိုင်နေရတယ်အိုက်ဆီဂျင်နဲ့ပတ်သက်လို့လည်းစိတ်တော့ကဖြစ်နေရတဲ့အချိန်ဖြစ်နေပါတယ်ရွေးကပွဲနေလာလို့အစိုးရသစ်ပေါ်ပေါက်လာမယ့်အနေအထားကိုလေ့လာနေရတဲ့အချိန်လည်းဖြစ်နေပါတယ်စီးပွားရေးပိုင်းမှာရင်းနှီးမြှုပ်နှံလိုတဲ့နိုင်ငံတွေတိုးတက်ဆက်သွယ်လာနေတဲ့အချိန်လည်းဖြစ်ပါတယ်တရုတ်ရဲ့ကပလန်းစီမံကိန်းမှာမြန်မာပူးပေါင်းပါဝင်ဖို့အရေးကြီးနေခြင်းဖြစ်ပါတယ်။ပြည်တွင်းရေးမှာအဖြစ်ခက်ရက်စဲရင်းနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေရက်ဆိုင်နေတဲ့အချိန်လည်းဖြစ်ပါတယ်။မြန်မာနိုင်ငံလူထုကတရုတ်နိုင်ငံအပေါ်အယုံကြည်နေတဲ့တန်တရာရှိနေတဲ့အချိန်လည်းဖြစ်နေပါတယ်။ဒီအချိန်နဲ့အချိန်ခါမှာအရေးအကြီးဆုံးနိုင်ငံကောင်းဆောင်ကိုယ်တိုင်လာတာဟာထူးခြားတယ်လို့ဆိုရမှာပါ။ရှီကျင်းပင်ကိုယ်တိုင်လာလိုက်ခြင်းဟာဆွေမျိုးပေါက်ဖော်ချစ်ကြည်မှုအစဉ်အလာမြင့်တက်ခိုင်မာလာစေတယ်လို့ယူဆပါတယ်တဲ့။အထက်ဖော်ပြပါအချိန်ရဲ့ရက်ကိုပြည်လဲစီမဲ့ဆက်ဆံရေးကိုဖော်ဆောင်နိုင်မယ်လို့မြင်မိပါတယ်။အထက်အဖြစ်မျှော်လင့်ရတာကတော့ကမ္ဘာမှာဩဇာအရှိန်အဝါကြီးထွားလာနေတဲ့တရုတ်ကောင်းဆောင်လာလို့နိုင်ငံတကာရဲ့ဖိအားတွေအရေးယူမှုတွေကိုတနည်းတလန်းအဖြစ်အဟံ့အတာဖြစ်စေလိမ့်မယ်လို့မျှော်လင့်ရပါတယ်။စီးပွားရေးလမ်းကြောင်းပုံမပွင့်လင်းတိုးတက်လာနိုင်မယ်လို့လည်းထင်ပါတယ်တဲ့။မြန်မာနိုင်ငံအနေနဲ့တရုတ်နဲ့ချစ်ကြည်စွာနဲ့အိမ်နီးနာချင်းကောင်းများဖြစ်ဖို့လိုတဲ့ရေရှည်ဆက်ဆံရေးကောင်းအောင်တတိထားဆက်ဆံရမယ်။အားထားရလောက်တဲ့နိုင်ငံဖြစ်တဲ့အတွက်ကိုယ်နိုင်ငံရဲ့နိုင်ငံသားရဲ့မူဝါဒအရချစ်ကြည်မှုနဲ့အကျိုးတူပူပေါင်းဆောင်ရွက်ကိုသတိထားပြီးတော့ဦးစားပေးဆက်ဆံရမယ်။ဩဇာခံဘဝလူဝကြီးအုပ်ခံဘဝမရောက်အောင်မြန်မာနိုင်ငံအစိုးရကအမျှော်အမြင်ကြီးစွာနဲ့ဒီပလိုမစီတန်တမာရေးကျွမ်းကျင်စွာတုံးပြီးတော့တိမ်ပိမ်မှုမှုသတိထားဆက်ဆံရမယ်လို့ထင်ကြောင်းပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မစ်လာမျိုးကဦးစိန်မော်ရဲ့စာပါဆိုတော့အစာရင်မှာတော့ကျွန်တော်မြန်မာနိုင်ငံသားတွေဘက်ကဖြစ်စေရင်တဲ့ဆန္ဒတွေတော်တော်များများကိုထင်ရှားနေပါတယ်။ဆိုတော့ဒီလိုကိုယ့်ဘက်ကဖြစ်စေရင်တဲ့ဆန္ဒတွေရှိရဆိုရင်လည်းဟိုနိုင်ငံတွေဆိုတော့ကိုတိုင်းပြည်အကျိုးစီးပွားကိုဦးစားပေးရဆိုတော့သဘာဝပါ။ဆိုတော့ကျွန်တော်တို့ကမြန်မာနိုင်ငံဘက်ကလူချင်းနာတွေရှိသလိုတရုတ်နိုင်ငံအနေနဲ့လည်းသူ့ဘက်ကသူ့လူချင်းနာတွေကိုဦးစားပေးမှာတေးကြပါတယ်။ဆိုတော့ဒီလိုနေရာမှာဆက်ဆံရရအခုချိန်မှာအင်အားကြီးလာနေတဲ့တရုတ်နိုင်ငံနဲ့ဆက်ဆံရတဲ့နေရာမှာကိုကအပေါ်စီးဆက်ဆံလို့မရဘူးဆိုတာလည်းသိကြပါတယ်။ဒါကြောင့်ဟိုဒီနေရာမှာပေါ့လေဟိုဆီယမ်ကကျွန်တော်အချိန်စီစဉ်ဆုံးသတ်ဖို့နှစ်မိနစ်လောက်တော့အချိန်ရပါသေးတယ်။ကျွန်တော်ပင်းနေဆွေးနွေးတဲ့ပုံစံတွေကိုတစ်မိနစ်စီလောက်အချိန်ပေးချင်ပါတယ်။ဆိုတော့ဒီနေရာမှာကျွန်တော်တရုတ်နိုင်ငံလိုနိုင်ငံမျိုးနဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရတဲ့နေရာမှာသတိထားတင်တာရောဘာတွေများရှိမလဲ။ဆီယမ်တော်လာကျော်တော်အရင်ဆွေးနွေးပေးပါခင်ဗျာ
။ကျွန်တော်တို့သတိထားမှာဟုတ်ကဲ့ကျမတို့ဒီရင်အမျိုးသားစည်းလုံးညီညီကိုခိုင်မာအားကောင်းအောင်လုပ်ရမှာပဲအဲ့တော့ဒီအခြေဒီသမချီချင်းဖင်လို့လာတဲ့အချိန်မှာအ ตะคุณน่ะขะเหมียวเปล่าเลยตะมะราชีเจินเนี่ยเตียวปีบะกะตะคามาตรุโหตะมาปีนี้โหฉิโลตะมาปีนี้โหเกติเนี่ยโหดิสกามาเปียวตรุวินวินเนี่ยเปียวล่ะตรุบะกะเลยตรุอโจเนี่ยสิยาตึนดะหลอกตรุนี้เนี่ยเตียวปีเอตะมาปีบะกะเลยยาตึนดะหลอกอยู่ป่ะเอลุฉิงคามิวมาตะมาปีอ่ะเอ็นเอลดีอสุยาก็ตะมาตะมะรอเล่นน่ะไก่ตอนหายอภเรเนี่ยอาลุงอ่ะ ดาวกูอควินกองอภิอะต้องฉะพี่แล้วกูไตปี่อตรีมาเนาะดีเตยกะดีทุ่งพ่นลาเนี่ยดีซีบัวยีจันจ้องนี่บาดีบ่มาโหจี้ไปแล้วกูย้ายเป็นย้ายไถ่แก่หาอีนี่สร้างย่านี่จม้ารู้อฉิงๆจ้ามานาแลหนีอยู่พี่แล้วบงตบอดีกูย่าอ๋อชูซาปุ๊บตัวเนี่ยอุตุเพ่บะมาตําโรอนี่เนี่ยกงไต่ขาชิชิดี
Okay, so siapa umur so kami jangan orang cek termini lau ia bateri. Soal di tiup nengen lu nengen mana jangan orang mana nengen susah ni ama. Jangan orang pakai tiri thati na bahaya macam ni siapa.
Jangan orang jadi orang siwa ye ya semua susah ni ada lekut deh. Nampak ni nenewekin susah ni le ini je nengen lekut deh kajar orang mana jodoh luar ya. ကိုယ့်ဘက်ကမနေ့နာလျောင်းဝင်ဝင်ဒီလိုတင်လို့နိုင်လို့လိုရတယ်။အဲအဲ့လိုတင်လို့မယ်ဆိုလို့ရှိရင်တော့ခုနကဆက်မတော့တစားကြော်တော့ပြောသလိုပါပဲ။ကျွန်တော်တို့အရေးကြီးဆုံးကမြေသားစီလုံးကြီးတွေပါပဲ။ကျွန်တော်မြေသားစီလုံးကြီးတွေကိုကျွန်တော်ကမတိဆောက်နိုင်ဘူး။ကျွန်တော်တက်ပြီးမှဟိုကကျွန်တော်ကိုယ်တိုင်ဟိုအဖွဲ့ပြပြလေးဖြစ်နေကြတယ်ဆိုလို့ရှိလို့ရှိရင်တော့ဒီပြပောက်ကိုရင်ဆိုင်လို
စာရေးသားပြဖို့တွင်နဲ့တောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
season တင်ဆက်သူကိုအောင်လွင်ဦးနဲ့ဒူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့ဒဲလီလိုက်ဆွေးနွေးခန်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစနေနေ့ဒဲလီလိုက်အစီအစဉ်ကိုမနေ့ပြန်တနင်္ဂနွေနေ့မနက်ခင်းမှာလဲတလှည့်ပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်တလှည့်ပြောပြပေးပါအောင်ရှင
်ဒီကနေ့ကျင်းပတဲ့တိုင်ဝမ်သမရရွေးကောက်ပွဲမှာတရုတ်နိုင်ငံရဲ့လွမ်းမုံမှုနဲ့ပတ်သက်ပြီးတော့သဘောထားတင်ပါတဲ့လက်ရှိသမရဆိုင်အင်ဝမ်ဒုတိယသက်တမ်းအတွက်ပြန်ပြီးတော့အရွေးခံရပါတယ်အမေရိကန်နိုင်ငံကနေဥပဒေပညာသင်ယူခဲ့တဲ့အသက်63နှစ်အရွယ်သမရဆိုင်ကဒီမိုကရေစီနိလန်းတကျကျင့်သုံးနေတဲ့တိုင်ဝမ်ရဲ့တီချာလွတ်လပ်မှုနဲ့တိုင်းပြည်ရဲ့အချုပ်အခြာအာဏာပေါ်ပြည်သူတွေဘလောက်တံပိုးထားသလဲဆိုတာမေဆန္နာရှင်တွေပြသလိုက်ပြီလို့နိုင်အနိုင်ရအမိန်ခေါ်မှထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းခီးတဲ့တင်လေရင်ကိုတီရန်မြို့အပြင်ဖက်မှာအီရန်စစ်တပ်ကမာရင်ပစ်ချခဲ့တာဖြစ်ကြောင်းအီရန်ကဝန်ခံလိုက်ပါတယ်။ဒီဖြစ်အကြောင်းလေရင်ပေါ်ပါလူ186စလုံးသေဆုံးခဲ့တာပါ။အီရန်အစိုးရပိုင်းသတင်းဌာနကဖော်ပြခဲ့တဲ့အီရန်သမ္မတဟာဆန်ရူဟာနီရဲ့ထုတ်ပြန်ချက်မှာတော့အမေရိကန်ပြည်ထောင်စုကချင်းချောက်တဲ့လုပ်ရက်တွေလုပ်နေတာကြောင့်အီရန်တော်လောင်ရေးပြည်ဆောင်တပ်ကအခုလိုအမာရွင်လုံမိသွားတာပါဆိုပြီးတော့အပြစ်တင်ပြောဆိုထားပါတယ်။အီရန်တပ်မိုးကဆမ်ဆူလေမနီကိုတုတ်တင်တပ်ဖြတ်ပြီးတော့အီရန်ရဲ့အချုပ်အခြာအာဏာကိုပါအမေရိကန်ကချင်းချောက်ရန်စနေတဲ့အချိန်မှာကိုယ်တိုင်ပြည်ကိုအပြေအဝကာကွယ်ဖို့ပြင်ဆင်ထားတဲ့အီရန်တော်လောင်ရေးပြည်ဆောင်တပ်ရဲ့ကြီးမားတဲ့အမာရွင်လုံဆောင်မှုကြောင့်အပြစ်မဲ့ပြည်သူတွေတိတ်ဆုံခဲ့ရတာပါလို့လည်းသမ္မတရူဟာနီရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကိုခီးသွွာလာခွင့်ပိတ်ပင်တဲ့နိုင်ငံစည်းစင်းကိုနောက်ထပ်တိုးရွားဖို့အတွက်အမေရိကန်သမ္မတအင်္ဂလိပ်ကစဉ်းစားနေပါတယ်။အမေရိကန်မှာအခုနှစ်ရွေးကောက်ပွဲကျင်းပဖို့ရှိနေတာကြောင့်သမ္မတထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေအပေါ်တဖန်ပြန်ပြီးတော့အာရုံစိုက်လာနေတဲ့အကြောင်းပါပဲ။အင်ဂျီရောဖက်ကအခုလိုစဉ်းစားလာနေတာပါ။သမ္မတထရမ့်က2019ခုနှစ်အမေရိကန်ပြည်ထောင်စုကိုခီးသွွာလာခွင့်ပိတ်ပင်တဲ့နိုင်ငံစည်းစင်းထုတ်ပြန်လိုက်တဲ့သမ္မတရဲ့အုပ်ချုပ်ရေးအမိန့်ထုတ်ပြန်တဲ့3နှစ်ပြည့်ချိန်မှာပဲဒီအစီအစဉ်နဲ့ပတ်သက်ပြီးတော့အကြံရေးဆွဲထားတဲ့စာတစောင်းအင်ဂျီရောအတွင်းမှာပြန်နေတာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Dexter Weirwood ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington. Welcome.